Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြန်ခင်ဗျာ2025ခုနှစ်ဇန်နဝါရီလ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကိုတော့လိုင်းဒိုမီတာ1925/30တို့အပြင်စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190တို့ကနေတိုက်ရိုက်နှาศင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းထုတ်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နှาศင်ကြည့်ရှုလို့ရပါတယ်ခင်ဗျာ။အတွက်အစီအစဉ်မှုအဖြစ်ကျွန်တော်စံကြော်ကဆောင်ရွက်ပေးသွားမှာပဲ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းစစ်ပွဲမှာတရုတ်နဲ့မြောက်ကိုရီးယားတို့ကအဓိကတွန်းအားပေးနေတဲ့ကြောင့်အမေရိကန်ကပြောပါတယ်နိုဝင်ဘာလကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲရလဒ်ကိုလွတ်တော်ကဒီကနေ့အတည်ပြုပေးတော့မှာဖြစ်ပါတယ်မြန်မာဟာကဘာမှာအင်တာနက်ပိတ်ပင်မှုကြောင့်စီးပွားရေးဆုံးရှုံးမှုဒုတိယအများဆုံးနိုင်ငံဖြစ်ပါတယ်ဒီသတင်းတွေအပဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့ကိုစံကြော်နဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေအပြီးနားဆင်ရမယ့်အထဲမှာဆိုရင်တော့ကချင်ပြည်နယ်အတွင်းကဗမော်နဲ့မန်စီမြို့တွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းဥစွာနားဆင်ကြရမှာဖြစ်ပါတယ
်ဒီနေ့ဗမော်ဘက်မှာတိုက်ပွဲကတော့တကြောပြန်ပြီးမှပြင်းထန်နေဆိုတာကတော့ကြားပါတယ်ခင်ဗျအ
ဲ့ဒီနောက်မှာတော့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီကလေကြောင်းကနေရက်ဆက်တိုက်ခိုက်နေတာထိုင်းနိုင်ငံဖန်ခါခရိုင်ရွှေပြောင်းမြန်မာကလေးများအထက်တန်းကျောင်းအကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အဲ့ဒါတွေမတင်ဆက်ခင်အခုတနင်္လာနေ့ညအတွက်နောက်ဆုံးရသတင်းတွေကိုကိုစွာဝင်းနိုင်နဲ့အတူကျွန်တော်စံကြော်တို့ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရုရှားယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားနဲ့တရုတ်နိုင်ငံကအဓိကတွန်းအားပေးတဲ့နေရာကပါဝင်နေပြီးစစ်ပွဲအဆုံးသတ်ရေးဆွေးနွေးညှိနှိုင်းမှုတွေလုံခြုံရေးအာမခံချက်တွေရှိဖို့လိုတဲ့အကြောင်းဒီကနေ့တောင်ကိုရီးယားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်မြောက်ကိုရီးယားကရုရှားကိုလက်နက်ခဲယမ်းနေနဲ့တပ်ဖွဲ့တွေအပြင်တရုတ်နိုင်ငံကလည်းလိုအပ်တဲ့ကူညီပံ့ပိုးမှုတွေနဲ့ကြောတောက်နောက်ခံပေးနေတဲ့အကြောင်းဝန်ကြီးဘလင်ကင်ကထောက်ပြပြောဆိုတာပါမြောက်ကိုရီးယားတပ်ဖွဲ့တွေကိုလည်းရုရှားကလက်ကျင့်တင်ကြားပေးနေပြီးနေဆက်ဒေသတွေမှာနေရာချထားပါတယ်အပြန်အလှန်အနေနဲ့ရုရှားကအာကာသနဲ့ဂျိုရုနီးစနစ်တွေကိုမြောက်ကိုရီးယားနဲ့မျှဝေဖို့ရည်ရွယ်ချက်ရှိတယ်လို့ယူဆရတဲ့အကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်အမေရိကန်မှာသမ္မတဘိုင်ဒန်အစိုးရသက်တမ်းသတင်းနှစ်ပတ်လောက်ပဲကြာတော့တဲ့အချိန်ယူကရိန်းကိုစီးရေးအကူအညီတွေနဲ့လက်ကျန်လုတ်ပိုင်권အကူအညီတွေပေးနိုင်ဖို့လည်းအပူတပြင်းလှုပ်ဆောင်နေတာပါယူကရိန်းအနေနဲ့ကိုကာကွယ်ဖို့လိုအပ်တဲ့အကြောင်းနဲ့အနာဂတ်ရုရှားနဲ့ဆွေးနွေးညှိနှိုင်းရေးလှုပ်ဆောင်မှုတွေမှာအမေရိကန်ကအကောင်းဆုံးကူညီနိုင်မှုကြိုးပမ်းနေကြောင်းလည်းဝန်ကြီးဘလင်ကင်ကပြောပါတယ်တချိန်ထဲမှာပဲတနင်္လာနေ့ညပိုင်းကယူကရိန်းဒေသတွေကိုဥတီတိုက်ခိုက်တဲ့ရုရှား drone 128စင်းတဲ့က89စင်းကိုပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းစစ်တပ်ကပြောပါတယ်ခင်ဗျာ
နိုဝင်ဘာလမှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ကပြိုင်ဘက်ဒုသမ္မတကမလာဟဲရစ်ကိုအနိုင်ရခဲ့တယ်ဆိုတာကိုအမေရိကန်လွှတ်တော်ကဒီကနေ့ဇန်နဝါရီ6ရက်နေ့မှာအတည်ပြုပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကပြည်내90စလုံးမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်တွေအရေးအတွက်အတည်ပြုတဲ့အစီအစဉ်ကိုဒုသမ္မတကပဲကမကထပြုလှုပ်ဆောင်ပေးရတဲ့အတွက်ကမလာဟဲရစ်ဟာသူမရဲ့ရှုံးနိမ့်မှုကိုကိုယ်တိုင်ကြီးကြပ်ပေးရတယ်လို့ဖြစ်နေပါတယ်။အခုလိုရွေးကောက်ပွဲရလဒ်ကိုအတည်ပြုပေးခြင်းဟာတာမန်အဖြစ်လုံယိုးလုံစင်ဖြစ်ပေမဲ့လွန်ခဲ့တဲ့၄နှစ်တုန်းကသမ္မတဟောင်းထရန့်ကိုထောက်ခံသူတွေကသူတို့ရွေးကောက်ပွဲရှုံးနိမ့်ခဲ့တာကိုလက်မခံဘဲလွှတ်တော်အဆောက်အဦးကိုဝင်စည်းခဲ့ကြတာနေပြီးတော့ရဲတပ်ဖွဲ့ဝင်140လောက်ထိခိုက်ဒဏ်ရာရရှိခဲ့ပြီးလွှတ်တော်အတွင်းအပြင်ကိုလည်းရိုက်နှက်ဖျက်ဆီးမှုတွေပြုလုပ်ခဲ့ကြပါတယ်။ဒီတစ်ချိန်မှာတော့ဒုသမ္မတဟဲရစ်ကိုယ်တိုင်ကသူမရွေးကောက်ပွဲမှာရှုံးနိမ့်ကြောင်းတရားဝင်ဝန်ခံထားပြီးဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းငြိမ်ချမ်းစွာအာဏာလွှဲပြောင်းမှုဖြစ်ဖို့အရေးကြီးတယ်ဆိုတာကိုမိမောင်းထိုးပြောဆိုထားတဲ့အတွက်ဒီကနေ့ပြုလုပ်မဲ့အစီအစဉ်ကတော့လွန်ခဲ့တဲ့၄နှစ်မှာဖြစ်ခဲ့တဲ့ပုံစံမျိုးထပ်ဖြစ်ဖို့အလားတူမရှိပါဘူး။ဒါပေမဲ့အာဏာပိုင်တွေကတော့လူရမယ်ရာကြိုတင်ပြင်ဆင်တဲ့အနေနဲ့လွှတ်တော်ပတ်လည်မှာယာယီခြံစည်းရိုးအမြင့်ကြီးတွေတက်ဆင်ထားပါတယ်။2020ခုနှစ်ဇန်နဝါရီလ6ရက်နေ့ကဖြစ်ခဲ့တဲ့အဖြစ်အပျက်ဟာအမေရိကန်သမိုင်းမှာအခက်အခဲအကြမ်းတမ်းဆုံးအချိန်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကမနေ့ကတနင်္ဂနွေနေ့မှာအင်ဖြူတော်မှာပြောကြားခဲ့ပါတယ်ခင်ဗျာ
။ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာဟာရတီဥဒုဆိုင်ရာပါရီနိုင်ငံကသဘောတူညီချက်မတန်ခင်နှစ်ပေါင်း35နှစ်ခရဲကတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အရေးဆိုးရိမ်ပူပန်ခဲ့သူဖြစ်ပါတယ်။ပတ်ဝန်းကျင်ထင်းထင်းဆောက်ရှောက်သူအဖြစ်သူ့ကိုယ်သူသဘောထားခဲ့တဲ့သမရာဟောင်းကာတာဟာသူ့ရဲ့စီယုံရေးလုပ်ငန်းတွေမှာအဆင့်ရောင်ကိုအသုံးခဲ့သူဖြစ်ပါတယ်။ကွယ်လွန်ချိန်မှာအသက်တရာရှိနေပြီဖြစ်တဲ့အမေရိကန်ရဲ့39ရောက်မြောက်သမရာကာတာကိုတဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စတွေစွန့်အင်သုံးစွဲမှုချွေတာဖို့နဲ့ကာဗွန်ဒက်ငွေအန်ဒီယေတွေကိုကြိုတင်သိမြင်တဲ့သူအဖြစ် ပတ်ဝန်းကျင်အရေးလှူရှားသူတွေကရှုမြင်ကြပါတယ်။စွန့်အင်လိုအပ်ချက်အတွက်အမိခိုကင်းဖို့သမရကာတာတွန်းအားပေးခဲ့တာကြောင့်ရုပ်ကျွင်းလောင်စာထုတ်လုပ်မှုလုပ်ငန်းတွေအားကောင်းခဲ့ပေမဲ့ပြန်ပြည့်မြဲစွန့်အင်ထုတ်လုပ်ဖို့လည်းအလေးထားခဲ့သူဖြစ်ပါတယ်။သူ့လက်ထက်မှာစွန့်အင်ဝန်ကြီးဌာနတည်ထောင်ခဲ့သလိုအမျိုးသားဥယျာဉ်လုပ်ငန်းကိုလည်းနှစ်ဆကျော်တိုးချဲ့ခဲ့ပါတယ်။နောက်တစ်ကြိမ်သမရသက်တမ်းအတွက်ရှင်ပြိုင်တာမှာရော်နယ်ရီဂင်ကိုသာမရှုံးခဲ့ဘူးဆိုရင်ပတ်ဝန်းကျင်ထိန်းသိမ်းရေးကိစ္စတွေကိုသမရကာတာပို့ပြီးအကောင့်ထဲပို့နိုင်ဖို့တည်ကြသလောက်ရှိတယ်လို့လည်းကိုရီးယားအထုပ်ပတ်ပြုစုသူဂျိုနာသန်အော်တာကပြောပါရခင်ဗျာ
။စီးနင်းတွေရေခဲတွေလေပြင်းတိုက်ခတ်မှုတွေနဲ့အတူပြင်းထန်တဲ့စောင်းမုန်တိုက်တံကိုအမေရိကန်အလဲပိုင်းတောင်ပိုင်းနဲ့အရှေ့ဘက်ချမ်းပြည်နယ်တွေခံစားနေကြပါတယ်။ဒီကနေ့နှင်းမုန်တိုင်းကြတဲ့နေရာတွေတဲကတချို့နေရာတွေမှာဆယ်စုနှစ်အတွင်းစံချိန်တင်နှင်းကျနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။နှင်းမုန်တိုင်းတနင်္ဂနွေနေ့ကစတင်ဝင်ရောက်တဲ့အလဲပိုင်းဒေသပြည်နယ်တွေမှာလမ်းပန်းသွားလာရေးအခက်အခဲတွေကြုံနေရပြီးတော့အရှေ့ဘက်ကျန်းပြည်နယ်တွေမှာလာမယ့်ရက်တွေအတွင်းရာသီဥတုဆိုးဝါးနိုင်တယ်လို့လည်းသတိပေးထားပါတယ်။ Kansas Missouri ပြည်နယ်နေရာအချို့မှာနှင်းမုန်တိုင်းတံအပြင်းထန်ခံရပြီးတော့ Indiana ပြည်နယ်မှာတော့မုန်တိုင်းကြားပိတ်မိနေတဲ့ကားတွေကိုဖယ်ရှားဖို့ပြည်တွင်းကာကွယ်ရေးတပ်ဖွဲ့တွေကိုအကူအညီခေါ်ယူခဲ့ရပါတယ်။VOA American သံရုံးချုပ်ရှိရာ Washington DC အပါအဝင်ကဲလဲမှာရှိတဲ့ Virginia Maryland ပြည်နယ်တွေမှာလည်းမုန်တိုင်းမဝင်ခင်ကတည်းကအရေးပေါ်အခြေအနေတွေကြိုတင်ကြေညာထားပြီးတော့ဒီကနေ့တနင်္လာနေ့မှာစတင်ကြောင်းတွေကိုပိတ်ထားခဲ့တာပါ Virginia ပြည်နယ်ရဲတပ်ဖွဲ့ကတော့တနင်္ဂနွေနေ့နှောင်းပိုင်းမုန်တိုင်းဝင်ခြင်းကစလို့ရင်တိုက်မှုအနည်းဆုံး135မှုရှိခဲ့ကြောင်းပြောပါတယ်မုန်တိုင်းကြောင့်လေကြီးနဲ့ရထားခီးစဉ်အတော်တော်များများကိုလည်းဖျက်ထားရပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 1953 9.25kHz 1783 9.30kHz 9963တို့အပြင်စနေတနင်္ဂနွေတွေမှာ line လက်မီတာ190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရေးအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာရာထူးကဆိုင်းငံ့ခံထားရတဲ့တောင်ကိုရီးယားသမ္မတယုန်ဆုယိုကိုဖမ်းဆီးဖို့ထုတ်ပြန်ထားတဲ့ဖမ်းဝရမ်းကိုတက်တန်းထတ်တိုးပေးဖို့တောင်ကိုရီးယားအကြံပြတ်ချဆမှုစုံစမ်းစစ်ဆေးရေးဌာနကတရားရုံးမှာတောင်းခံထားပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကအရေးပေါ်စီအုပ်ချုပ်ရေးကြေညာခဲ့တဲ့ယုန်ကိုဖမ်းဆီးဖို့ကြိုးစားခဲ့ပေမဲ့သမ္မတရဲ့ဆိုင်းအိမ်မှာရဲတွေနဲ့သမ္မတလုံခြုံရေးအဖွဲ့တွေကြားထိတ်တဲရင်ဆိုင်ခဲ့ရပြီးတဲ့နောက်ဖမ်းဆီးဖို့အစီအစဉ်ကိုဆန့်ကန့်ထားတာပါယွန်းကိုဖမ်းဆီးဖို့တောင်ကိုရီးယားတရားရုံးကဖမ်းဝရမ်းထုတ်ခဲ့ပေမဲ့အဲ့ဒီဖမ်းဝရမ်းဟာဒီကနေ့ဇန်နဝါရီလ6ရက်နေ့နေ့လယ်မှာတက်တန်းကုန်ဆုံးတာကြောင့်တက်တန်းထတ်တိုးပေးဖို့အကျင့်ပြက်ချဆမှုတပ်ဖြတ်ရေးအေဂျင်စီကတောင်းခံထားတာပါစီအုပ်ချုပ်ရေးကြီးညာခန္ဓာနဲ့ပတ်သက်ပြီးယွန်းကိုစုံစမ်းစစ်ဆေးဖို့ဆင့်ခေါ်ပေးမယ်လဲ၃ချိန်ပြက်ကွက်ပြီးတဲ့နောက်တရားရုံးကဖမ်းဝရမ်းထုတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံအာချီပြည်နယ်ကိုရေကြောင်းကနေရင်ဂျာ260လောက်ဒီသတင်းပတ်ကုံမှာရောက်ရှိလာကြောင်းဒေသခံအာဏာပိုင်တွေဒီကနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ
်မလမ်တန်ဂါလီမာဂျေဂိုရီကမ်မီမ်ရပတ်ကရအင်ဖော်မစီဒါရီအန်ဂိုတာပီဖိုရာအတူတင်ပငေါဆနောရစင်းဘာဝါကလာမန်ဒါရတ်ဘွာဘွာကပယ်ယမ်ပရီစီ
အစီအရကလည်းဒေသခံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်နေပြီးတော့ရိုဟင်ဂျာတွေရှိရာကိုဒီကနေ့ပဲတွောင်းနေကြောင်းရိုက်တာသတင်းဌာနကပြောပါရယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေနိုဝင်ဘာလအတွင်းအင်ဒိုနီးရှားနိုင်ငံကိုရေကြောင်းကရောက်လာတဲ့ရိုဟင်ဂျာ 9,000 ကျော်ရှိခဲ့တာပါ UNHCR ရဲ့အချက်အလက်တွေအရ2023ခုနှစ်ထဲအင်ဒိုနီးရှားကိုရောက်လာတဲ့ရိုဟင်ဂျာအရေအတွက်ဟာ 2,000 ကျော်ရှိခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာပါကစ္စတန်နိုင်ငံပြည်ရင်ကဘာပေါ်မှာအင်တာနက်ပိတ်ပင်မှုကြောင့်စီးပွားရေးအရဆုံးရှုံးမှုပမာဏဒုတိယအများဆုံးနိုင်ငံဖြစ်ပြီး2024ခုနှစ်အတွင်းအမေရိကန်ဒေါ်လာ 1.58 ဘီလီယံဆုံးရှုံးခဲ့တဲ့အကြောင်းကဘာတဝန်းအင်တာနက်ပိတ်ပင်မှုနဲ့စီးပွားရေးတိုက်ခတ်စီးပွားရေးထိခိုက်မှုလေ့လာဆန်းစစ်တဲ့ UK အခြေစိုက် Top 10 VPN အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပါတယ်ကဘာတဝန်းမှာ2024ခုနှစ်အတွင်းအစိုးရတွေနဲ့ရွေးချယ်ရှိရှိအင်တာနက်ပိတ်ပင်မှုတွေအရင်ကတည်းပုံများလာခဲ့ပြီးနိုင်ငံပေါင်း28နိုင်ငံမှာနိုင်ငံပေါင်း 98,000 ကျော်ပိတ်ပင်ခံခဲ့ရတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ2ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်အင်တာနက်နဲ့ လူမှုကွန်ရက်တွေပြည်ပင်ခံရတဲ့အတွက်ကမ္ဘာတဝန်းစီးပွားရေးရာဆုံးရှုံးမှုပမာဏဒေါ်လာ 9.69 ဘီလီယံရှိမယ်လို့အစိုးရခန်းစားကခန့်မှန်းပါတယ်။ပါကစ္စတန်နိုင်ငံမှာအင်တာနက်ပိတ်ပင်မှုကြောင့်စီးပွားရေးထိခိုက်မှုဒေါ်လာ 1.62 ဘီလီယံရှိပြီးမြန်မာနိုင်ငံနဲ့ဆူဒါန်နိုင်ငံတွေကဒုတိယနဲ့တတိယနေရာမှာအသီးသီးရှိကြပါတယ်။ဒါပေမဲ့လည်းမြန်မာနဲ့အဇာဘိုင်ဂျန်နိုင်ငံတွေကနိုင်ရီအကြဆုံးပိတ်ပင်ကတ်တတ်တဲ့နိုင်ငံတွေဖြစ်ပြီး2024ခုနှစ်အတွင်းနိုင်ရီပေါင်း9800ကျော်ပိတ်ပင်ခဲ့တယ်လို့အစိုးရခန်းစားကရေးသားပါတယ်။အများဆုံးပိတ်ပင်ခဲ့တဲ့လူမှုကွန်ရက်တွေဟာအရင်က Twitter ဖြစ်ခဲ့တဲ့ X လူမှုကွန်ရက်၊ TikTok နဲ့ Signal တို့ဖြစ်တယ်လို့လည်းအစိုးရခန်းစားကရေးသားထားပါတယ်ခင်ဗျာ။
တရုတ်ရုပ်ရှင်တရုတ်ဆောင်ဝင်ရှိန်ခေါ်ရှိန်ရှိန်ထမ်းမြန်မာနယ်စပ်မှာပျောက်ဆုံးနေတဲ့အကြောင်းသူ့ရဲ့ရီးစားကြာကြာကအကူအညီတောင်းထားတာကိုတရုတ်နိုင်ငံထုတ်သတင်းစာတွေနဲ့လူမှုကွန်ရက်တွေမှာရေးသားကြပါတယ်။တရုတ်ဆောင်ဘိုးအဖွဲ့တစ်ဖွဲ့ကကမ်းလှမ်းခဲ့တာကြောင့်ထိုင်းနိုင်ငံကိုသွားရောက်တာဖြစ်ပြီးထိုင်းမြန်မာနယ်စပ်မှာအဆက်အသွယ်ပြတ်တောက်သွားတာလို့ကြာကြာကပြောပါတယ်။ရှိန်ရှိန်ကဇန်နဝါရီ2ရက်နေ့မှာရှန်ဟိုင်းဖူတောင်လေဆိပ်ကထွက်သွားပြီး3ရက်နေ့မနက်စောစောဘန်ကောက်လေဆိပ်ကိုရောက်သွားပါတယ်။စောစောပိုင်းကသူရောက်နေတဲ့နေရာကိုအဆက်အသွယ်ဆက်သွယ်အကြောင်းကြားခဲ့ပေမဲ့နောက်ပိုင်းအဆက်အသွယ်ပြတ်သွားတဲ့အကြောင်းကြီးသားဖြစ်သူကြာကြာကပြောပါတယ်။တရုတ်ဆောင်ရှိန်ရှိန်ဟာ For Spirit Match Maker Red Moon Pet ရုပ်ရှင်မှာတရုတ်ဆောင်ခဲ့ဘူးလို့ The Tale of Rose နဲ့ Under the Skin 2 ဇာတ်လမ်းတွေမှာလည်းအရင်တရုတ်ဆောင်အဖြစ်ပါဝင်ခဲ့ပါတယ်။သူ့ကိုရှာပေးဖို့ရည်စားဖြစ်တဲ့ကြာကြာကရှန်ဟိုင်းရက်စကန်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့တရုတ်ကောင်စစ်ဝင်ရုံးကိုအကူအညီတောင်းခံထားပါတယ်ခင်ဗျာ။ဟုတ်ကဲ့နောက်ဆုံးကရှိထားတဲ့သတင်းတွေကိုကိုစောဝင်းလိုင်းနဲ့အတူကျွန်တော်တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA American အသံကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုသတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဆုံးတော့ဗမော်နဲ့မန်စီမှာတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်ဗမော်နဲ့မန်စီကို KIA နဲ့မဟာမိတ်တွေကတလကျော်ကြာထိုးစစ်ဆင်တိုက်ခိုက်နေတာမှာဒီကနေ့မနက်ပိုင်းကစလို့တိုက်ပွဲတွေပုံမူပြင်းထန်လာနေတယ်လို့KIA ပြန်ကြားရေးတာဝန်ခံဘုံမူရင်တော်ဘူးက VOA ကိုပြောပါတယ်တလကျော်ကြာလာအောင်ပြင်းထန်နေတဲ့တိုက်ပွဲကြောင့်ဗမော်မျိုးရက်ွက်တော်တော်များများမှာထိခိုက်ပျက်စီးတာတွေများပြားနေကြောင်းဒေသခံတွေကပြောကြပါတယ်ကချင်ပြည်နယ်ကစီရေးပဋိပက္ခနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုငင်းချန်ကပြောပြပါမယ်ခင်ဗျာ
ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မဟာမိတ်တွေဟာကချင်ပြည်နယ်ဗမော်မျိုးနဲ့မန်စီမျိုးတွေကိုဒီဇင်ဘာလ4ရက်နေ့ကစတင်ထိုးစစ်ဆင်ခဲ့ပါတယ်ဒီကနေ့မှာတော့တိုက်ပွဲတွေပိုပြင်းထန်လာနေတယ်လို့KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ်
။ဒီနေ့ပမောဘက်မှာတိုက်ပွဲကတော့တကြောပြန်ပြီးမှပြင်းထန်တယ်ဆိုတာကတော့ကြားပါတယ်ခင်ဗျ။ပမောရောမန်စီရောအဲ့ဒီနနေရစလုံးမှာပြင်းထန်တယ်ကြားရပါတယ်။စခန်းပြင်းတယ်ပါတယ်တော့မကြားရသေးပါဘူ
း။စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေရှိပေမဲ့အသေးစိတ်မသိရသေးကြောင်းလည်းပြောပါတယ်။ရှေ့တန်းရောက် KIA တပ်ဖွဲ့ဝင်တွေနဲ့နှီးဆက်သူတို့ကတော့KIA နဲ့မဟာမိတ်တပ်တွေဟာတိုက်ပွဲကာလတလကျော်လာတဲ့အချိန်မှာဒီကနေ့ကစပြီးထိုးစစ်အရှိန်ကိုမြင့်တင်လာကြောင်းနဲ့ဝိုင်းမော်ဘက်မှာလည်းတိုက်ပွဲတွေဖြစ်ပွားတာရှိတဲ့အကြောင်းအခုလိုပြောပါတယ်
။ဗမာဘက်မှာတော့ဒီနေ့မနေ့ကတိုက်ပွဲတော့ပြန်ပြင်းထန်နေပြီ။တိုက်ပွဲအရှိန်မြင့်တာပေါ့ KIA နဲ့မဟာမိတ်အဖွဲ့ကလည်းတိုက်ပွဲများအရှိန်မြင့်တော့တိုက်ပွဲတော့ပြင်းထန်နေတယ်။ဒါကိုရှင်ဒီစစ်ကောင်စီလေးချောင်းတိုက်ခိုက်မှုတောက်လျှောက်လုပ်နေတယ်။သူတို့ဘက်အကြီးကဒရုန်းတွေရောလက်နက်ကြီးတွေရောလေးချောင်းရောဆိုတော့တော်တော်ပြင်းထန်ခုခံနေတယ်။မန်စီဘက်လည်းတိုက်ပွဲပြင်းထန်နေတယ်လို့ပြောတယ်အဲ့ဒါကြတဲ့အဝိုင်းမော်အဲ့နန်ဇော်ရန်အဲ့လက်မြောင်ပေါ့အဲ့ရွာဘက်ကိုစစ်ကြောင်းတော့ထိုးတော့ရုံးရဲ့၄ရက်လောက်ကထဲခြားကြတာတော့
ဝိုင်းမော်မြို့နယ်နန်ဇော်ရန်နဲ့လက်မြောင်ရွာဘက်မှာတော့ဒီလ၃ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါဗမော်ဒေသခံတူဦးကတော့လက်ရှိဗမော်မန်စီဘက်ကတိုက်ပွဲအခြေအနေကိုလည်းအခုလိုပြောပါတယ
်ဗမော်လည်း၄ရက်ခွန်ကျန်နေသေးတယ်ဗျာ၄ရက်ခွန်ပြီးသွားပြီဆိုတော့စီးမိသွားပြီဗျာ၄ရက်ခွန်ကျသွားရင်တော့ဗမော်ကစီးမိသွားပြီပေါ့သူတို့၄ရက်ခွန်ကိုသူတို့ပဲမဲနေနေရသွားတယ်ဆိုရင်တော့20တခုပဲသူတို့အေးစီလုံးလို့ရပါပေါ့နော်။ဒါဟိုဘက်ကတော့မန်စီဘက်ကတော့အချော့တင်တဲ့လုံးပြကိုအဲ့ဒီနှစ်ခုကြံတယ်။အဲ့ဒါတော့မန်စီရဲ့အချမ်းပေါ့
။ဗမော်မြို့မှာစစ်စင်ရေးကုကဲမှုဌာနချုပ်စကခ21ခြေလင်းတရင်၄ရင်အမြောက်တက်တင်ကားတက်အပြင်ဆက်သွယ်ရေးတက်စေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ယုံတက်ဖွဲ့တွေလည်းအခြေစိုက်ထားသလိုမန်စီမြို့မှာခမရ319 601နဲ့အမှတ် 923 အမြောက်တပ်တွေအခြေစိုက်ထားတာပါတိုက်ပွဲကာလတလကျော်ကြာမြင့်လာတဲ့အချိန်မှာဗမော်မျိုးကလူနေရက်ွက်တော်တော်များများထိခိုက်ပျက်စီးတာတွေများပြားနေတဲ့အကြောင်းလည်းအခုလိုဆက်ပြောပါဗ
မော်ကတော့တော်တော်တော့နာဂုံကြီးကသေယုံကြီးကလည်းကြည်သွားပြီနောက်တင်တော်ကြီးဖျားဝင်းကြည်သွားပြီကျွန်တော်တို့ဗမော်စိတ်ကမ်းဘက်ကပေါ့ခွန်သာတို့တက်ကလေးတို့ပဲချမ်းလဲကြည်သွားပြီနောက်သုံးမိုင်ကွက်စ်လည်းကြည်သွားပြီ နောက်မနေ့ကတမန်ကြီးဝင်တဲ့ဆိုမနေ့ကကြာတယ်။နောက်ကိုကူရောဒေနာလေးကအချက်မနေ့ကကြာတယ်ပြောတယ်။ကိုကူရောဒေကတော်တော်စီကားနေတာပေါ့ဗျာ။အဲ့မှာမနေ့ကကြာတယ်လို့ကြာတယ်။လေမောဝိုင်းတွဲတဲ့ကျေးရာလေးကြာတာ။ဒီတော့တော့နေ့စဉ်လိုလိုလေကတော့ကျဲနေတာ။ကောင်းကောင်းရဲ့ဘယ်ညာပေါ့လေ။တမစီရဲ့ဘုံမောအဲ့ဒီကျော်ကြာဖြစ်သွားပြီ။ကျွန်ညာပဲဆိုရင်အလေရခေါ်တာပေါ့အဲ့ဒီကျော်လေးပြကြသွားပြီ
2014ခုနှစ်လူဦးရေစည်းရင်းအရဗမော်မြို့မှာနေထိုင်သူ34,000ခန့်ရှိပြီးတော့တိုက်ပွဲဖြစ်ပွားပြီးနှစ်ပတ်ကျော်ကာလအတွင်းမှာမြို့လူဦးရေရဲ့3ပုံ2ပုံလောက်ဟာနေရစွန့်ခွာတိမ်းရှောင်ခဲ့ပါတယ်ဒီဇင်ဘာလ18ရက်နေ့အထိအရသား30ခန့်ထိခိုက်သေးဆုံးပြီးထိခိုက်ဒဏ်ရာရသူ150ကျော်ရှိတဲ့အကြောင်းကချင်ရက်ဖတ်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကချင်ပြည်နယ်အတွင်းကဗမော်နဲ့မန်စီမြို့တွေမှာတိုက်ပွဲပြင်းထန်နေတဲ့အကြောင်းကိုငိမ့်ချန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်နေတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ရခိုင်ပြည်နယ်အတွင်းကအာရခတပ်တော် AA ထိန်းချုပ်ထားတဲ့မြို့နယ်တွေမှာစစ်ကောင်စီကဒီနှစ်စံပိုင်းကစလို့လေကြောင်းကနေပုံကျဲတိုက်ခိုက်နေတယ်လို့နေပြီးတော့အရသာထိခိုက်သေဆုံးတာတွေတိုးလာနေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်။မနေ့ကလည်းပုံနှကျွန်းမြို့နယ်ကကြေးဝါတချို့ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲခဲ့တာကြောင့်အရသာ၄ဦးထက်မနည်းသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကစီးနောက်ဆုံးရအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကတင်ပြပေးထားပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်တွေကအာရခတပ်တော် AA ထိန်းချုပ်နယ်မြေတွေကိုဒီနှစ်စံပိုင်းကနေစလို့စစ်ကောင်စီကလေကြောင်းကနေဇက်တိုက်ဆိုသလိုဘုံကျဲတိုက်ခိုက်နေတာကြောင့်သတင်းတစ်ပတ်အတွင်းမှာပဲအရသာ6ဦးထပ်မံတေဆုံးပြီးအများအပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။မနေ့တုန်းကဆိုရင်လည်းရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်တွေကအောင်စုံပြင်ကျေးရွာနဲ့တောင်ပေါက်ကျေးရွာကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုတွေမှာဒေသခံ၄ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကလည်းပုံနှကျွန်းမြို့နယ်ရိုးတရုတ်ကျေးရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား5ဦးသေဆုံးခဲ့ရပါတယ်။စစ်ကောင်စီအနေနဲ့အခုလိုမျိုးအေအေအာရခတက်တော်ထိန်းချုပ်နယ်မြေတွေကိုဇက်တိုက်ဆိုသလိုဘုံကျဲတိုက်ခိုက်နေတာကြောင့်ဒေသခံတွေအနေနဲ့အသက်အန္တရာယ်စိုးရိမ်နေကြရတယ်လို့အသက်20ကျော်အရွယ်ရခိုင်ဒေသခံအမျိုးသမီးတဦးက VOA ကိုပြောပါတယ်
ဒီကတော့ဒီအာလွတ်မြောက်နေမြန်မာနေထိုင်တဲ့ဒေသခံတရားအနေနဲ့ကတော့ဒီကာလမှာအာလေကြောင်းရည်တွေကိုစိုးရိမ်မှုကတော့အများကြီးရှိတာပေါ့နော်ဒီတပတ်အတွင်းမှာတော့ဒီလေကြောင်းပစ်ခတ်မှုက3ချိန်ထက်မနည်း3-4ချိန်လောက်ရှိတာပေါ့နော်ဆိုတော့ညဘက်တွေဆိုရင်လည်းအိမ်မပြိုတဲ့နေရာတွေရှိတာပေါ့နော်လေရင်သွားတဲ့အတန်တွေကြားရတဲ့နေတွေဆိုရင်ပို့ပြီးတော့ဆိုးတယ်ပြီးလို့ရှိရင်ဒီစိုက်ကေတန်တို့ကားတန်တို့ကိုကြားရင်တော့မှအာဒီလေရင်လာနေပြီလားလေရင်တန်လားဆိုပြီးတော့ဆိုရင်ကြောက်ကြမှုကတော့အများကြီးရှိတယ်ထမင်းစားနေရင်တန်လန်နဲ့ပြေးပုံရတာတော့ပြီးလို့ရှိရင်အိမ်နေရင်နဲ့အိမ်နေရင်တန်လန်နဲ့ဒီအောက်ကိုဆင်းပြရတာတော့အနေထားတော့အများကြီးရှိပါတယ်ဟုတ်ကဲ့
အာရခတက်တော် AA အနေနဲ့ရခိုင်ပြည်နယ်18မြို့နယ်တွေက14မြို့နယ်ကိုတိမ့်ပိုက်ထိန်းချုပ်ထားပြီးဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခါတွေကိုနိုင်ငံရေးအရာဖြည့်ရှင်းလိုတယ်ဆိုတာကိုပြီးခဲ့တဲ့ရက်ပိုင်းကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုး AA ဘက်ကထုတ်ပြန်ချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးသလို AA ထိန်းချုပ်မြို့နယ်တွေစီကိုစစ်ကောင်စီကလေကြောင်းကနေဇက်တိုက်ဘုံကျဲတိုက်ခိုက်နေတာလည်းဖြစ်ပါတယ်။စစ်ကောင်စီအနေနဲ့အေအေထိန်းချုပ်နယ်မြေတွေမှာတည်ငြိမ်မှုမရှိအောင်အခုလိုမျိုးလေကြောင်းကနေဘုံကျဲနေတာလို့လက်ရှိရခိုင်မှာနေထိုင်တဲ့အသက်30အရွယ်ဒေသခံအမျိုးသားတဦးက VOA ကိုပြောပါတယ်
။ဟာကျွန်တော်တို့ဒီရခိုင်ပြည်မှာစစ်ကောင်စီဒီထိန်းချုပ်တဲ့မြို့နယ်တွေကမရှိသလောက်နေတော့ ਈ ပေါ့နော်။အရဟတ်တော်အေအေထိန်းချုပ်မှုကတော်တော်လေးတည်ငြိမ်ပြင်းပြင်းဖြစ်နေပြီ။ဒီအချိန်တွေမှာစစ်ကောင်စီအနေနဲ့ဒီအရဟတ်တော်ရဲ့ငင်းချင်းဆွေးနွေးမှုကိုမလိုလားတဲ့အတွက်ပေါ့နော်။ဒီလိုမျိုးလေကြောင်းတိုက်ခိုက်မှုတွေကိုဆက်တိုက်လုပ်လာတာလို့ကျွန်တော်တို့ဟိုမြင်နေပေါ့နော်။အဲ့တော့နောက်တစ်ခုကကြတော့ဒီအေထိန်းချုပ်ထားတဲ့နေမြေတွေကိုစစ်ကောင်စီကဒီဟုတ်ပါတော့တင်ညီမှုမရှိအောင်ဒီလေကြောင်းတိုက်ခတ်မှုတွေကတစင်ကျွန်တော်တို့လုပ်နေတာလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော
်လက်ရှိမှာတော့ရခိုင်ပြည်နယ်ထဲမှာစစ်ကောင်စီနဲ့အာရခတက်တော် AA တို့ကြားမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားတာမတွေ့ရသေးပေမဲ့စစ်ကောင်စီထိန်းချုပ်ထားစဲနေမြေတွေဖြစ်တဲ့ကြောက်ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေမှာတော့နှစ်ဖက်စည်းတင်းမာနေပါတယ်စစ်တွေမှာဆိုရင်လဲစစ်ကောင်စီဘက်ကရဲတပ်နဲ့လက်နက်ကြီးတပ်တွေကနေမကြာခဏဆိုသလိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသရင်းသတင်းဌာနတွေမှာဖော်ပြထားပါတယ်ကျောက်ဖြူနဲ့မောင်မြွနယ်တွေမှာအခုချိန်ထိတော့ပြစ်ခတ်တန်းနေမကြရသေးဘူးလို့ဒေသတွင်းနေထိုင်သူတွေကပြောပါရယ် ရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးရှင်
ရခိုင်ပြည်နယ်အတွင်းစစ်ကောင်စီရဲ့ရက်ဆက်လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားတွေတိစုံနေရတဲ့အကြောင်းမှဆုမွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံဖန်ခါခရိုင်အတွင်းကရွှေပြောင်းမြန်မာကလေးများအထက်တန်းကျောင်းအကြောင်းကိုတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံကအလုတ်လာလုတ်တဲ့ရွှေပြောင်းမြန်မာအလုတ်သမားတွေရဲ့တာသမီတချို့ဟာပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကဖွင့်လှစ်ထားတဲ့ထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်တကွာပါမြို့ကရွှေပြောင်းမြန်မာကလေးများအထက်တန်းကျောင်း ULC မှာပညာသင်ကြားခွင့်ရကြပါတယ်မူဂျိုကနေ GED လည်းပဲအထည်တင် जा ပေးတယ်လို့ထိုင်းပညာရေးစနစ်နဲ့ဆက်သွယ်ပေါင်းကူးပေးတဲ့ ULC ကျောင်းအကြောင်းကိုကိုသိန်းထိုက်ဦးကထိုင်းနိုင်ငံကနေရိုက်ကူးတင်ပြထားပါတယ်ခင်ဗျာ
အဲဒီထိုင်းနိုင်ငံမှာဘောရက်ဒီရေရုံးကနေရချိန်မှာရွှေပြောင်းလူသမားတွေရဲ့သာသမီတွေကျောင်းတက်ခွင့်ရဖို့ပညာသင်ကြားခွင့်ရဖို့ဆိုတာလူတိုင်းမျှော်လင့်နိုင်တဲ့အနေအထားမဟုတ်ပါဘူးဒါပေမဲ့လည်းထိုင်းနိုင်ငံတောင်ပိုင်းဖန်ခါခရိုင်တွေကမြန်မာလူသမားတွေရဲ့တာသမီတချို့ကဒီခွင့်ရေးကိုရနေပါတယ်။ဒီကြောင်းကြောင်းတာဝန်ခံသူကြောင်းကိုဆရာဦးစိုးမင်းကအခုလိုရှင်းပြပါတယ
်။ဒီကြောင်းမြန်မာကြောင်းမှာတော့ကျွန်တော်တို့ကဒီကလေးတွေကိုမူဂျူအားနေပြီးတော့ဒီ GED ထိအောင်ရှေ့ပေါ့ GED ဆိုမူဂျူပြီးရင်ကျွန်တော်က Grade 11 Grade 11ပြီးလို့ရှိရင်တော့ GED ပညာရေးလည်းဒီနေ့ကစပြီးပြင်ဆင်ပြီးတဲ့အတွက် GED တန်းလည်းရှိတယ်ပေါ့နော်။အာစုစုပေါင်းဆိုလို့ရှိရင်ကျွန်တော်ကျောင်းသားဒီ600နီးပါးရှိတယ်ခင်ဗျ။တချို့မိဘတွေရာလဲဒီပညာရေးနဲ့ဒီအလံဝင်းနေရာတွေရှိအောင်မထင်နဲ့ခင်ဗျာဘာလို့လဲဆိုရင်တချို့နေရာတွေမှာဆိုရင်တို့အလုပ်ကန်ခက်ခဲကြောင်းဒီအကြောင်းလေးကိုကလေးတွေမပုံနိုင်တဲ့မိဘတွေရှိနိုင်နေခင်ဗျာကျွန်တော်တို့အကြောင်းနဲ့ကတော့တက်နိုင်ကကလေးတွေကိုလေဒီမိဘတွေကျွန်တော်တို့အကြောင်းကိုလာရင်ကလေးတွေပို့နိုင်အောင်လေကျွန်တော်တို့ကဒီမှာအကြောင်းကားတွေစီစဉ်ပေးထားတယ်ဆရာသမားတွေကဒီအကြောင်းကားလမ်းကြောင်းပေါ့နော်ကားလမ်းကြောင်း၃ခုစီစဉ်ထားပြီးတော့အမနက်ကိုလည်းပဲအလီလိုက်ကျူတယ်လို့ရှိရင်ညနေဆိုလည်းကလေးတွေကိုပြန်ပို့တယ်ဒီဆရာသမားတွေကဒီကလေးတွေအကျိုးပို့ကိစ္စတွေလည်းမိဘတွေလိုပဲတာဝန်ယူပေးထားရတဲ့အတွက်ဒီစိတ်ချယုံကြည်ကြတဲ့ကလေးတွေအနိုင်ကြတယ်ပေါ့နော်တော်တော်များများမိဘတွေတော့ဒီမှာသူတို့ကတော့ဒီရေလုံငန်းတွေရှိမယ်တချို့ရာဘာဆိုင်ပြည်လုံငန်းတွေရှိမယ်အဲ့လိုမျိုးပေါ့နော်မိဘတွေတော့ဒီဂျုံရကြာဘက်နေလို့ကများပါလေခင်ဗျာကျွန်တော်တို့ကဒီဖွံ့ဖြိုးရေးအကြောင်းဒီဖောင်ဒေးရှင်းအကြောင်းမယ်ဆိုရင်ကျွန်တော်တို့ကရေးစီဆက်လက်ပြီးရည်တည်နိုင်အောင်နဲ့နောက်တစ်ခါကျွန်တော်တို့ကဒီအစိမ့်ပညာရေးထိပ်သွားဖို့ရည်ရွယ်တယ်ကျွန်တော်တို့ကရမုံငွေပညာလိုအပ်တဲ့အတွက်နောက်ကလေးတွေလည်းလိုအပ်တာတွေဖြည့်ဆည်းပြည့်နေတဲ့အတွက်ကျွန်တော်တို့ရမုံငွေအနေနဲ့ကျွန်တော်တို့ကောက်ကြောင်းလာကောက်တာရှိရခင်ဗျာတနိုင်တစ်ပိုင်းလေးပါပဲခင်ဗျာဟုတ်
ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့ဝန်ကြီးမှုဦးထူးချစ်ကတော့ဒီကျောင်းကိုစတင်တည်ထောင်သူပ
ါအထူးကတော့ဗျာဒီကျောင်းမဖြစ်ခင်ပေါ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်ဆူနာမီပြီးတဲ့ချိန်မှာကျွန်တော်ကဆူနာမီဒုက္ခသည်တွေကိုလာကူညီတဲ့ချိန်မှာကျွန်တော်ကလေးလေးတွေတွေ့တယ်အများကြီးပဲပညာဆိုင်တွေမှာကစားတဲ့ကလေးတွေငားလုံးငန်းတွေမှာကစားတဲ့ကလေးတွေရောဘာချန်နယ်တွေမှာလည်းကစားနေတဲ့ကလေးတွေအဲ့ဒီပုံမှာခြေခံပြီးတော့ကျွန်တော်တို့ကဒီ child protection ပေါ့ဗျာကလေးတွေကိုကျွန်တော်ကာကွယ်စောင့်ရှောက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမှာကျွန်တော်ရွှေပြောင်းကျောင်းငငယ်လေးတွေပေါ့ကိုးကျောင်းပေါ့ကျွန်တော်တို့အဖွဲ့စည်းနေနေတာဟိုဆက်တင်ပြီးတော့ဒီဆော့ဖ်ဝဲနောက်မှကျွန်တော်တို့ကလွန်ခဲ့တဲ့15နှစ်လောက်ကကျွန်တော်တို့ကဘာပဲပြောပြောဒီမြေကိုကျွန်တော်တို့ကဝယ်ပြီးတော့ဖောင်ဒေးရှင်းနေနဲ့ဝယ်နိုင်တဲ့ချိန်မှာကျွန်တော်တို့ကဒါကိုဟိုဒီအလုံးအစွားပြောတဲ့ကျောင်းကိုကျောင်းကိုစုပြီးတော့ဒါအကြောင်းမလို့ USC ဆိုပြီးတော့ The Unified Learning Center ဆိုပြီးတော့ကျွန်တော်ကဟိုဆက်တင်ပြီးတော့လွန်ခဲ့တဲ့ဟို14နှစ်လောက်တည်းကဒီကျောင်းကိုဆက်ထောင်ခဲ့တာပါ။အဲနောက်ကျောင်းကားတွေပါတွေလှူဒန်းတာတော့ဒါဟိုဂျပန်အစိုးရနဲ့ဂျပန်ပြည်သူလူထုတွေကအဓိကလို့ဟိုကျွန်တော်တို့ပြောလို့ရပါတယ်ဟိုကျွန်တော်တို့အဓိကတော့ဒီတင်ယိုးတော့ကျွန်တော်တို့အကျန်းအဖြစ်ပေါ့၃ဘိုင်းလို့ကျွန်တော်ပြောလို့ရမယ်ထင်ပါတယ်ဗျအဓိကကျွန်တော်တို့ကျောင်းဒီဟို integration ပေါ့ထိုင်းဆိုအကျောင်းတွေကိုကျွန်တော်ကလေးတွေကိုပို့လို့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်ဖွင့်တာပါကျွန်တော်တို့ကဒါကျွန်တော်တို့ကျောင်းမှာလာတဲ့နှစ်နှစ်တန်ဒီ၃နှစ်တန်ဒီနေပြီးလို့ရှိရင်ကျွန်တော်အစိုးရကျောင်းတွေကိုပို့ပါတယ်ကျွန်တော်တို့ထိုင်းဆိုရရဲ့2005ခုနှစ်ပညာရေးဒီအားလုံးအတွက်ဖြစ်ရမယ်ဆိုတော့ဒီမူဝါဒကိုကျွန်တော်အကောင့်ထဲဖော်တာလဲဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်ဒီဟိုထိုင်းကျွန်တော်တို့ထိုင်းကျောင်းကိုတက်မဲ့ကလေးတွေကိုကျွန်တော်ထိုင်းကာရီကူလမ်နဲ့ကျွန်တော်တို့သင်ပေးတယ်လို့မြန်မာပြည်ကိုပြန်မဲ့ကလေးတွေကိုဆိုလို့ရှိရင်လဲကျွန်တော်တို့မြန်မာသင်ယူနဲ့မြန်မာဆိုးအကျောင်းတွေမှာတော်တက်လို့ရအောင်လဲကျွန်တော်တို့ပြင်ဆင်ပေးတာရှိပါတယ်နောက်တစ်ချိန်တည်းမှာပဲထိုင်းရဲ့ဟိုအဝေးသင်ပေါ့ဒီထိုင်းရဲ့ဒီ non formal education ကိုလဲကျွန်တော်တို့ကလေးတွေပို့ထားတာရှိတယ်လို့အခုဆိုရင်တော့ဒီအမေရိကန်အထက်တန်းပေါ့ဗျာဒါအလုံးလဲပြင်ဆင်နေတဲ့ဒါ GED ပြောကျွန်တော်တို့ပြင်ဆင်ပေးနေတာရှိပါတယ
်မိဘတွေဒီဘက်မှာလှုပ်လှုပ်နေတဲ့အတွက်မြန်မာပြည်ကကျောင်းတွေမှာကျောင်းတက်ခွင့်မရတော့ပေမဲ့ထိုင်းပညာရေးနဲ့ပေါင်ကူးခွင့်ထူးချွန်မဲ့ဆိုရင်နိုင်ငံတကာအထိပညာသင်ကြားဖို့ခွင့်လမ်းတွေကိုလမ်းဖွင့်ပေးထားတဲ့ကျောင်းဦးဆရာမကြီး Jarin Darby ကလည်းအခုလိုရှင်းပြပါတယ်
ครูจะดีนะคะเป็นครูไทยแล้วก็เป็นผู้อํานวยการของ
จม้าดีมาเจ้าอภิเนี่ยตาวินอยู่ดา14นิดရှိပါပြီအရင်ကတော့ကလေးတွေ900လောက်ရှိပါတယ်အခုပိုများလာပါတယ်ကလေးတွေကိုထိုင်းเจ้าနေမှာစာဆက်ပြီးတော့တင်နိုင်အောင်ပို့ပေးဖို့တင်ရိုးညွန့်နဲ့ညီမတို့ပြင်ဆင်ရပါတယ်ကလေးတွေကမြန်မာပြည်ကရောက်လာကြတယ်ဆိုပေမဲ့မွန်ရခိုင်တိုင်းရင်းသားဘောင်းဆောင်ပါပါတယ်အခက်အခဲရှိပေမဲ့ကလေးတွေကကြိုးစားတော့ထိုင်းเจ้าနေမှာဘွဲရတဲ့အထိပညာသင်ခွင့်ရှိပါတယ်ထိုင်းစကားနဲ့ထိုင်းစာတတ်တော့သူတို့ဒီမှာနေရတာအလောက်ကိုင်းရှာဖွေရတာပို့ပြီးတော့အဆင်ပြေပါတယ
်နိုင်ငံရေးမတည်ငြိမ်မှုအဆင့်မဲ့ဖြစ်ပွားမှုအလောက်ကိုင်းရှာပါမှုနဲ့ဆင်းရဲနှံပါမှုတွေကြားမြန်မာနိုင်ငံသားတွေတိုင်းတစ်ပါးမှာရရအလုပ်ကိုအချိန်ပြည့်နှီးပါအလုပ်လုပ်ကြရပါလေဒီလိုအလုပ်လုပ်ကြရတဲ့လူသမားတွေရဲ့တာသမီတွေတဲကထူးချွန်အောင်မြင်တဲ့သူတွေကိုဒီကျောင်းကမွေးထုတ်ပေးနိုင်ခဲ့တဲ့အကြောင်းဥထုချက်ကပြောပါလေ
ဒီကျောင်းကနေထွက်သွားတဲ့ကလေးတွေကိုတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီထိုင်းနိုင်ငံထဲမှာရောဟိုမြန်မာပြည်မှာရောဟိုနည်းနည်းလေးတကယ်ကိုကျွန်တော်အောင်မြင်တယ်ဆိုတော့ဒီကျောင်းသားတွေအကြောင်းလေးတော့ကျွန်တော်ရှိပါတယ်ဥပမာအဖြစ်မြန်မာနိုင်ငံထဲမှာဆိုလို့ရှိရင်လက်ရှိစေတက္ကသိုလ်တက်နေတဲ့ကျွန်တော်ရှိရဟိုចောင်းသားလေးရှိတယ်လို့လက်ရှိအခုခင်ဗျားတို့ဒီဟိုတယ်နဲ့ခီးသွားလုပ်ငန်းတွေမှာလုပ်နေတဲ့ဟိုကျွန်တော်ဧဂျူတို့ကျွန်တော်မန်နေဂျာတို့ဟိုစဖိုမူကြီးတို့ဟိုအဲ့လိုမျိုးနေရာတွေမှာလည်းလုပ်နေတဲ့လူတွေရှိတယ်လို့ဒီအစိုးရဌာနဟိုဘာသာပြန်ဌာနတွေမှာလည်းဝင်လုပ်နေတယ်ဆေးရုံတွေမှာလည်းဘာသာပြန်ဌာနတွေမှာဝင်လုပ်နေတယ်တချို့ကျွန်တော်တို့အဖွဲ့အစည်းတွေမှာအဲ့လိုမျိုးဒီ NGO အဖွဲ့အစည်းတွေမှာလည်းဝင်လုပ်နေတဲ့ဟိုចောင်းသားတွေတွေ့လို့ရပါတယ်။နောက်ပို့ပြီးတော့ကျွန်တော်တို့ဘုံယူခွင့်ကြွားစာပြောလို့ရလာတာမကြသေးခင်ကမှကျွန်တော်တို့ဒီနှစ်ထဲမှာထိုင်းနိုင်ငံမှာဟိုကျွန်တော်တို့သိပ္ပံပညာဆွမ်းရည်ပြိုင်တဲ့အချိန်မှာထိုင်းတနိုင်ငံလည်းပထမဆုံးရထားတဲ့ကျွန်တော်တို့မွန်ចောင်းသားလေးတယောက်လည်းဟိုရှိပါတယ်ဗျာဟုတ်ကဲ့
။ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းလူတို့မှာ၄သန်းကျော်ရှိမယ်လို့ကုလသမဂ္ဂရဲ့ရွှေပြောင်းအခြေချသူများဆိုင်းရာနိုင်ငံတကာအဖွဲ့အစည်း IOM ကမကြသေးခင်လာပိုင်းတွေအတွင်းကခံမှန်းထားပါလေရွှေပြောင်းလူသမားတွေဟာထိုင်းနိုင်ငံမှာထိုင်းနိုင်ငံသားတွေမလုပ်ချင်တဲ့ဝင်ငွေနှဲပြီးအန္တရာယ်ရှိတဲ့အလုပ်တွေကိုလုပ်ကြရပါလေတချို့ကတော့မြန်မာပြည်အခြေအနေတည်ငြိမ်အေးချမ်းတဲ့တည်းတိုင်းပြည်ကိုပြန်မယ်ပြန်ဖို့စောင့်နေတယ်လို့ပြောလို့ရှိပါလေဒါ imageList လဲသူတို့ကလေးငယ်တွေပညာသင်ကြားခွင့်ကစောင့်နေရမယ်နောက်ကျကြံရည်တင်တာမျိုးတော့မဟုတ်ပါဘူးဒါဟူရွှေပြောင်းမြန်မာကလေးများထက်တန်းကြောင်း ULC ကဖြည့်ဆည်းပေးနေတာတွေ့ရကြောင်းပါခင်ဗျာ
ထိုင်းနိုင်ငံဖန်ငါခိုင်အတွင်းမှာမြန်မာကလေးငယ်တွေအတွက်ဖွင့်ထားတဲ့စာတင်ကြောင်းအကြောင်းကိုကိုသိန်းတိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဆက်လက်တင်ပြပေးသွားပါဦးမယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာတော်တာရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့ညီနောင်အဖွဲ့ရဲ့2025ခုနှစ်စီအလားအလာအကြောင်းဆက်သွယ်မိမဲ့ချက်နဲ့အတူအပတ်စဉ်စီးပွားရေးကဏ္ဍလူမှုရှုခင်းသက်တမ်းအောင်သတင်းတော်တို့ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာပထမဆုံးတော့ချင်းပြည်နယ်အတွင်းမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတဲ့ချင်းညီနောင်အဖွဲ့ရဲ့2025ခုနှစ်စီအလားအလာအကြောင်းကိုဆက်သွယ်မိမဲ့ချက်ကိုတင်ပြပေးခြင်းပါတယ်ချင်းပြည်တစ်ခုလဲလွတ်မြောက်ပြီးတော့အနီးအနားမှာစစ်ကောင်စီကထိန်းချုပ်စိုးမိုးထားရင်လွတ်မြောက်ချင်းကရေရှည်မခံဘူးလို့နားလည်ထားကြောင်းချင်းကောင်းဆောင်တို့ကပြောလိုက်ပါတယ်။ဖလန်းနဲ့တီးတိမ်သိမ်းပြီးရင်ကြံထက်ဟာခါနဲ့ထန်တလန်အပါဝင်ချင်းပြည်တစ်ခုလုံးလွတ်မြောက်ရေးချင်းအဖွဲ့တွေကြားညှိနှိုင်းဆောင်ရွက်မှာဖြစ်တယ်လို့မဟာမိတ်ဒေသတွေမှာလဲစစ်ကောင်စီကင်းစင်မှု2025မှာစီရေးကိုဦးစားပေးပြီးနိုင်ငံရေးနဲ့ဟန်ချက်ညီဆောင်ရွက်သွားမယ်လို့ချင်းညီနောင်အဖွဲ့စီရေးကော်မတီဥက္ကဋ္ဌဆလိုင်းထန်းချုံဖေကပြောပါတယ်ဆရာနာရှင်စနစ်ကြာရှည်ခံလို့မဖြစ်လို့တော်လန်ရေးကိုတော်လန်ရေးနဲ့တူအောင်လုပ်ဖို့လဲသူကတတိပေးပါတယ်ကိုငင်းချမ်းအေးမေးမြန်းထားပါတယ်ခင်ဗျာ
ချင်းညီနောင်စီပီအဖွဲ့ကအခုလက်တလုံးမှာဆိုရင်ချင်းပြည်မှာမြို့သိမ်းတိုက်ပွဲတွေအရှင်းပြင်းလှုပ်ဆောင်နေတာပါအဲ့လိုရှိန်မြင့်လာတဲ့စီရေးအနေထားက2025နှစ်သစ်မှာဆိုရင်ဘလိုအနေထားနဲ့ပဲအတိုင်းအတာထိသွားမလဲဆိုတာနဲ့ချင်းညီနောင်ရဲ့နိုင်ငံရေးယူမဲ့ချက်တွေအကြောင်းကိုဆွေးနွေးတင်ပြသွားမှာဖြစ်ပါတယ်ဟုတ်ကဲ့ဒီစီရေးအရာပြန်ကြည့်မယ်ဆိုရင်ဒီအခုချင်းပြည်မှာဂျန်နာကဒီအခုချင်းညီနောင်ကဒီအပိသက်သိမ်းနေတယ်လို့ပြောတဲ့ဒီဖလန်းပြင်မာဒီဟာခါရဲ့တီးတိမ်ရဲ့ထန်တလန်ရဲ့ဂျန်မာပေါ့နော်ဆိုတော့ဒီကြံတဲ့မြို့နယ်တွေမှာ CB အနေနဲ့ဒီချင်းညီနောင်တွေနဲ့ဆက်လှုပ်ရှားမလားအဲဒီချင်းပြည်ကနောက်ထပ်တော်လိုင်းအဖွဲ့ဖြစ်တဲ့ CNF နဲ့ဒီလိုမျိုးကြံတဲ့နယ်မြေတွေကိစ္စဘယ်လိုညှိနှိုင်းမှုရှိလဲချင်းပြည်အတွက်စီးရီမန်းချက်ဆိုရင် CB ချင်းညီနောင်အဖွဲ့အနေနဲ့ဘယ်လိုရှိလဲမြတ်
ဟုတ်ကဲ့ပါဒီအခုကတော့ကျွန်တော်တို့ဒီစီပီထိန်းချုပ်နယ်မြေမှာဟိုဖလမ်ကတော့အခုထိုးစစ်ပြင်းထန်နေတဲ့အနေထားပေါ့လေထိုးစစ်မဆရာသေးတာကတော့ဒီတင်ရှိပါတယ်2020လေးတော့ကတော့ကျွန်တော်တို့စီပီထိန်းချုပ်နယ်မြေမှာစကားစားဒင်းစီရေးဆိုပြီးတော့စီမံချက်တစ်ခုနေတယ်ကျွန်တော်ဆောင်ရွက်ခဲ့တာရှိပါတယ်ဒါမဲ့ကျွန်တော်တို့ရဲ့စီရေးရင်မှန်ချက်ကတော့80%ခန့်အထက်မှာအောင်မြင်မှုရှိတယ်လို့ပြန ပါဖြစ်လဲဆိုတော့ကျွန်တော်တို့မှာဒီချင်းမှာလက်နဲ့ကင်ဖွဲ့စည်းတွေရှိတယ်ပေါ့လေဆိုတော့သူ့ရဲ့ထင်းချုံနယ်မြေကိုယ့်ရဲ့ထင်းချုံနယ်မြေရှိတယ်ဒါကျွန်တော်တို့လက်ရှိမြေပြင်ပကတိအနေထားဖြစ်ပါတယ်ကျွန်တော်လက်ချင်းလက်နဲ့ကင်ဖြစ်တဲ့အတွက်ကျွန်တော်တိုက်တာလုပ်မယ်ဆိုပြီးတော့ကျွန်တော်တို့သွားလုပ်လို့မရပါဘူးအဲ့လိုသွားလုပ်ရင်တော့ကျွန်တော်မြေပြင်ကဒီစကားစအကြိုက်ပဲ ကျွန်တော်တို့ကြုံခဲ့ရတဲ့ပြဿနာမျိုးပေါ့အလားတူပြဿနာမျိုးမဖြစ်ဖို့ဆိုရင်ကျွန်တော်တို့ဟိုအပြန်လှန်နားလည်မှုရှိရပါမယ်အလားတူဖြစ်စီမျိုးထပ်မဖြစ်အောင်အတိတ်ကတောင်းပိုင်းကိုကျွန်တော်တို့သင်ခန်းစာယူပြီးတော့အနာဂတ်ကိုကျွန်တော်ရှောက်ဖို့ဖြစ်ပါတယ်အထူးသဖြင့်ကတော့ဒီအာနာသိန်းစစ်ကောင်စီဖြစ်တဲ့မင်းအောင်လှိုင်ရဲ့အကြိုက်မဖြစ်ဖို့ကျွန်တော်တို့နှစ်ဖက်စလုံးမှာဟိ ကျွန်တော်ရဲ့မစ်ရှင်မှာကိုကချင်းပြည်တခုလုံးလောက်မြောက်ဖို့ဖြစ်ပါတယ်ဆိုတော့တာဝတီတိုင်းပဲကျွန်တော်စီဘီထင်းချုံနယ်မြေလောက်မြောက်ရုံနဲ့ကျွန်တော်တင်းတင်းရောက်ရဲနေမှာမဟုတ်ပါဘူးဆိုတော့ဘယ်လိုကဏ္ဍမှာကျွန်တော်ပူပေါင်းဆောင်ရွက်နိုင်မလဲကျွန်တော်အားလုံးအတွက်ဟိုကျွန်တော်အားလုံးလောက်မြောက်ဖို့အတွက်ချင်းလူမျိုးချင်းပြည်တခုလုံးလောက်မြောက်ဖို့အတွက်ကျွန်တော်ဘယ်ကဏ္ဍမှာ
့ထန်တလန်ဆိုရင်တော့ဒီ CNF ထဲညှိနှိုင်းရမယ်လာလာလို့ပြောကြတာလားမြတ်အဲ့လိုဆိုရတာမြတ
်ဟုတ်ကဲ့ပါဟုတ်ကဲ့ပ
ါဟုတ်ကဲ့အခုစီရီကကျွန်တော်တို့အတော်လေးပြောပြီးလာပြီဆိုတော့ဒီကိုတိုင်းကဒီ2021ခုနှစ်အာနာသိမ့်မှုမတိုင်ခင်ကနိုင်ငံရေးရဆိုရင်လွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တာပေါ့နော်ဆိုတော့ဒီ2025ရှေ့အလားလာမှာစီရီနဲ့နိုင်ငံရေးဆိုရင်ဘလို့အနေထားရှိလဲဗျာ
ဟုတ်ကဲ့ပါကျွန်တော်တို့ဒီလူငယ်ရင်းနားလည်ထားတာပေါ့လေကျွန်တော်တို့စီရီအောင်မြင်မှုအပေါ်မှာပဲနိုင်ငံရေးကလိုက်တယ်လို့ကျွန်တော်တို့ကတော့လက်ခံထားတယ်နိုင်ငံရေးကရှေ့ကိုရောက်နေပြီးတော့စီရီကနောက်ကမလိုက်နိုင်ဘူးဆိုရင်တော့မင်းအောင်လှိုင်ကတော့ဒီနိုင်ငံရေးတွေပါလို့အဲ့လောက်ကြီးဂယုစိုက်တယ်လို့ကျွန်တော်တို့ကမမြင်တာပေါ့လေဒါတော့အမြင်မတူတာလည်းဖြစ်နေတယ်ပေါ့ဆိုတော့ကျွန်တော်တို့ကတော့စီရီကိုအတိအကဦးစားပေးမယ်ဒုတိယအနေနဲ့ကျွန်တော်နိုင်ငံရေးကိုလိုက်မယ်စီရီနိုင်ငံရေးတစ်ဖက်မှာလည်းဟန်ချက်ညီဖို့လိုပါတယ်ဒါမဲ့တစ်ဖက်ဖက်ကဟိုကြံခဲ့တယ်ဆိုရင်တော့ဟန်ချက်မညီတော့ဘူးဆိုရင်တော့ကျွန်တော်တို့ရဲ့ပန်းတိုင်ကိုပို့ပြီးတော့နှောက်နှင်းစီတော့ပို့ခုတိုင်းရင်သားလက်နဲ့ကင်ကြီးကိုကြည့်မယ်ဆိုရင်လည်းစီရီအားသာချက်ရှိတဲ့လူတွေကတော့နိုင်ငံရေးအရာလည်းရှေ့ရောက်တယ်စီရီအားနဲ့ချက်ရှိတဲ့လူတွေကတော့နိုင်ငံရေးအရာလည်းရှေ့မရောက်တာကိုကျွန်တော်တွေ့ရတယ်ပို့ဆိုတော့ဒီအပေါ်မှာကျွန်တော်တို့သင်ခန်းစာယူပြီးတော့စီရီနိုင်ငံရေးဟိုအထူးသဖြင့်စီရီကိုကျွန်တော်ဦးစားပေးတာဖြစ်ပါတယ်နိုင်ငံရေးကတော့ကျွန်တော်နိုင်ငံရေးလိုက်ကိုလိုက်ရမှာပါ။ဒါစီရေးတစ်ခုတည်းနဲ့အဆုံးဖြတ်ပေးမယ့်ဟာတော့မဟုတ်ပါဘူး။ဒါမဲ့လည်းဒီစီရေးကိုတော့ကျွန်တော်တို့ဒီအထူးသဖြင့်ဒီလူငယ်2021ကနေပေါ့ဖွားလာတဲ့ကျွန်တော်လူငယ်တော်လှန်ရေးသမားတွေကတော့စစ်ကိုစစ်နဲ့တူအောင်တိုက်မယ်။အောင်မြင်မှုရမယ်။တပါးထဲမှာပဲဒီနိုင်ငံရေးအရာကိုဟိုကျွန်တော်တို့နောက်မကျလီအောင်ပေါ့လေ။ဟိုကျွန်တော်တို့ဟိုပြင်ဆင်ထားတာတွေလည်းရှိပါတယ်။အဲ့ဒါကြောင့်ပဲကျွန်တော်တို့ဒီတစ်ဖက်မှာလည်း ICNCC ဆိုတာကျွန်တော်တို့နိုင်ငံရေးအရာဒီဟိုစကားပြောမယ့်platform တစ်ခုအနေနဲ့ရှိနေပြီးတော့ဒီချင်းညီအောင် CB ဆိုတာကတော့ကျွန်တော်စီရေးကိုတွန်းတန်းတိုက်တိုက်ပေါ့လေစီရေးကိုအထူးပြုပြီးတော့ကျွန်တော်အားလုံးလောမြောက်ဖို့အတွက်လုပ်နေတယ်အပိုင်းရှိပါတယ
်ခုနောက်ဆက်မေးချင်တာကပေါ့နော်ဒီချင်းပြည်ပြင်ပမဟာမိတ်တွေကြားအင်အားစုတွေကြားစုစည်းမှုနဲ့ရှေ့ဆက်ပူးပေါင်းဆောင်ရွက်မှုဆိုရင်ရောလက်ရှိမှာဘယ်လိုရှိနေလဲနောက်2025ဒီနှစ်သစ်မှာဘယ်လိုတွေအလားအလာရှိလဲဗ
ျဟိုနံပါတ်1ကတော့ကျွန်တော်ချင်းကျွန်တော်တို့နဲ့ဆိုင်တဲ့ဒေသပေါ့လေကျွန်တော်တို့အခြေချတဲ့ဟိုနေရာကဟိုကနဦးလောမြောက်ရပါမယ်ဆိုတော့ကျွန်တော်တို့ ਨੇ ထိစပ်နေတဲ့ဟိုနေရာ ड़ी လဲလွတ်မြောက်ဖို့အတွက်ကျွန်တော်တို့မဟာမိတ်တီ ਨੇ ဆက်ပြီးတော့လက်တွဲသွားဖို့ရှိပါတယ်။ဆိုတော့တချို့ကိစ္စတွေမှာကျွန်တော်တို့မြန်မာနိုင်ငံမှာကျတော့နည်းနည်းအကျဲဆက်တယ်ပေါ့လေ။သူ့ရဲ့ထင်းချုံနယ်မြေသူ့ရဲ့ဟိုဒေသလိုက်ရှိတယ်ပေါ့။တာရီမှာကျွန်တော်တို့ကတအားဖြစ်ချင်းစိတ်နဲ့တအားရှိထွက်လို့လဲမကောင်းတဲ့အရာတွေလည်းရှိတယ်ပေါ့။ဆိုတော့ဒါကတော့ကျွန်တော်တို့ဒီအပြန်လှန်နားလည်မှုနဲ့ဒါကျွန်တော်တို့ဟိုအထူးကယူဆက်ရမယ်။အခင်ချင်းဒီဖြစ်ပါတယ် ဲ့ဒါကြောင့်ဒီကျွန်တော်တို့ထိစပ်နေတဲ့နယ်နိမိတ်တီလည်းကျွန်တော်တို့မဟာမိတ်တီနဲ့အခုစကားပြောနေတာတွေရှိပါတယ်အတွေ့အဆုံပြီးတော့ညှိနှိုင်းတာတွေရှိပါတယ်ဆိုတော့ဆိုလိုတာကတော့ကျွန်တော်တို့တခုတည်းလော့မြောက်လို့မရပါဘူးထို့နည်းတူပဲကျွန်တော်တို့အချင်းပြင်းတဲ့တခုလုံးလော့တခုတည်းပဲလော့မြောက်ပြီးတော့ကျွန်တော်ရဲ့အနီးအနားမှာဒီစကားစကားထိန်းချုပ်ဆုံးမှုထားတယ်ဆိုရင်တော့လော့မြောက်ခြင်းဟာဟိုရေရှည်မခန့်ဘူးလို့ကျွန်တော်တို့နားလည်ထားပါတယ်ဟိုအရင်အတိတ်သမိုင်းတုန်းကကျွန်တော်တို့ဟိုသူတလူငါတမင်းပေါ့လေငါလည်းငါအင်အားရှိတာပဲသူလည်းသူအင်အားရှိတာပဲငါကြိုက်တာငါလုပ်မယ်ဆိုတဲ့အပုံစံမျိုးမဟုတ်ဘဲနဲ့အစုပေါင်းပြီးတော့ပေါ့လေစေရေးအရာအပြန်အလှန်မြှခုနေရတဲ့အနေအထားမှာရှိပါတယ်ဆိုတော့တာရီကိုကျွန်တော်ပေါင်းစပ်နိုင်တယ်ဟိုမဟာမိတ်ကိုကောင်းကောင်းကျွန်တော်တို့တည်ဆောက်နိုင်တယ်ဆိုရင်ကျွန်တော်တို့အတွက်အများကြီးအကျိုးရှိတယ်ပေါ့လေအဲ့ဒါကြောင့်ကျွန်တော်မဟာမိတ်ကဏ္ဍကိုကျွန်တော်ချင်းညီတော်အနေနဲ့ကတော့အင်မရမတန်ဖိုးထားပါတယ်နောက်ထပ်သောကျွန်တော်မဟာမိတ်တီနဲ့လည်းတွဲပြီးတော့ကျွန်တော်ဟိုကျွန်တော်မဟာမိတ်တီသားဒီမှာလည်းစကားစကင်းစင်ဖို့အတွက်ကျွန်တော်ချင်းညီတော်အနေနဲ့အားကျုံးမှန်တက်နဲ့ပူပေါင်းဆောင်ရွက်ဖို့ဟိုပြင်ဆင်ထားတာရှိပါတယ
်ဟုတ်ကဲ့ဒီလိုမျိုးဒီကိုထိန်းချုပ်တဲ့နေမြေတွေမှာအုတ်ချွေလည်းလောရမယ်စေရေးရလည်းဆက်ပြီးလောရမယ်သဘောတွေရှိနေတော့ရေရှည်မှာဆိုရင်ဒီခုခံတော်လန့်စစ်ကဆက်ပြီးရပ်တည်နိုင်မယ်အနေထားရှိလာဗျ
ဒီစစ်အာဏာရှင်စနစ်ကိုကြာကြာထားလို့တော့မဖြစ်ပါဘူး။ဘာဖြစ်လဲဆိုတော့ကျွန်တော်အစွမ်းကုန်အ мян ဆုံးချိန်မှုန်းနိုင်အောင်ကြိုးစားရမယ်အနေထားဖြစ်ပါလေ။ဆိုတော့သူ့အသက်ရှူခွင့်အကြာကြီးပေးလေကျွန်တော်တို့ဘက်ကပြည်သူလူထုလည်းပင်ပန်းလာမယ်ပေါ့စသည်အဖြစ်ပေါ့ပြဿနာပေါင်းစုံနဲ့ကျွန်တော်ရင်ဆိုင်နေရတဲ့အနေထားတွေရှိကောင်းရှိလာနိုင်တယ်ပေါ့။လက်နဲ့ကင်ထားတဲ့တော်လှန်ရေးကိုလုပ်မယ်ဟဲ့ဆိုပြီးတော့ဟိုလက်နဲ့ကင်ထားတဲ့လူတွေအဖွဲ့အစည်းတွေအနေနဲ့ကတော့အမြန်ဆုံးဒီစစ်အာဏာရှင်စနစ်ပြုတ်ကျဖို့အတွက်ဆွန်းဆွန်းတမန်ကြိုးစားဆောင်ရွက်ရမယ့်အချိန်ကာလလို့နားလည်ထားပါတယ်အချိန်ကိုအများကြီးဆွဲပြီးတော့ပေါ့လေဟိုကိုအဆင်ပြေပြေတယ်လို့ပေါ့တာယာတဲ့အနေထားကဟိုမှာအာတာယာနေတဲ့အနေထားမှာနှိမ့်မြုပ်မနေဘဲနဲ့ပေါ့လေတကယ်တော်လှန်ရေးကိုတော်လှန်ရေးနဲ့တူအောင်လုပ်ပြီးတော့အမြန်ဆုံးလွတ်မြောက်ဖို့တော့အဖွဲ့အစည်းတိုင်းကကြိုးစားရမယ်လို့ကျွန်တော်ကဟိုနားလည်ထားတယ်ပေါ့
ချင်းအောင်အဖွဲ့ရဲ့2025ခုနှစ်စီအလားလာအကြောင်းကိုကိုငင်းချင်းကြီးကဆွတ်တယ်မေးမြန်းခဲ့တာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်စီးဝိုင်းကဏ္ဍကိုတင်ပြပေးပါဦးမယ်မြန်မာနိုင်ငံအတွင်းပို့ကုန်သွင်းကုန်အကောက်ခွန်စီးကျက်မှုမှာဘိုဘန်ရဲ့ရည်ညွှန်းငွေလဲနှုန်းကိုစစ်ကောင်စီရဲ့အကောက်ခွန်ဦးစီးဌာနကအသုံးမပြုတော့ဘဲသူတို့သတ်မှတ်ထုတ်ပြန်မဲ့ဈေးကွက်ငွေလဲနှုန်းကိုအခု2025နှစ်သစ်မှာအသုံးပြုမယ်လို့ကြေညာပါတယ်အကောက်ခွန်စနစ်အပြောင်းလဲကြောင်းကုန်စည်နှုန်းထက်တက်မှာကိုစာတုံးသူတွေကစိုးရိမ်ကြသလိုပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကတော့လုပ်ငန်းတွေဆက်လက်မလဲပိုက်နိုင်တော့မယ့်အရေးကိုစိုးရိမ်နေကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ကြီးထိုင်တင်ပြထားပါရခင်ဗျာ
။ဆီယနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်စီးပွားရေးလဲပတ်မှုနှေးကွေးနိုင်ငံခြားတရရင်းနှီးမြှုပ်နှံမှုလဲကျသွားခဲ့ပြီးတဲ့နောက်မြန်မာကျပ်ငွေဈေးကျတစ်ဖက်မှာနိုင်ငံခြားငွေဈေးနှုန်းအဆမတန်တက်လာခဲ့တဲ့နောက်ဘိုဘန်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1850ကျပ်သတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းကို2022ခုနှစ်ဧပြီလအတွင်းမှာကြေညာခဲ့တာပါ။ဒါပေမဲ့လည်းမြန်မာကျပ်ငွေဈေးကဆက်ပြီးတော့ကျဆင်းနေခဲ့ပြီးနောက်တစ်လအကြာ2022ခုနှစ်မေလအထဲမှာတော့ဘိုဘန်ကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2100ကျပ်အဖြစ်ပုံသေးရည်ညွှန်းငွေလဲနှုန်းသတ်မှတ်ခဲ့ပြီးဈေးကွက်အတွင်းမှာစစ်ကောင်စီရဲ့ဝန်ကြီးဌာနတွေအတွင်းမှာဒီအတိုင်းဆောင်ရွက်ခဲ့တာပါ။ဒါပေမဲ့2024ခုနှစ်ဒီဇင်ဘာလနှောင်းပိုင်းမှာတော့စစ်ကောင်စီရဲ့စီမံကိန်းနဲ့ဘန်ဒါယီဝန်ကြီးဌာနကအကောက်ခွန်လုပ်ငန်းတွေမှာဘိုးဘန်သတ်မှတ်တဲ့နိုင်ငံခြားငွေလဲနှုန်းရည်ညွှန်းဈေးကိုမတုံးတော့ဘဲသူတို့ကိုယ်တိုင်သတ်မှတ်မဲ့ဈေးကွက်ငွေလဲနှုန်းနဲ့ပြောင်းလဲကောက်ခံမဲ့အကြောင်းကြေညာခဲ့ပါတယ်။အကောက်ခွန်ဦးစီးဌာနကသူတို့သုံးမဲ့ဈေးကွက်ငွေလဲနှုန်းကိုအပတ်စဉ် website Facebook စာမျက်နှာတို့ကနေကြေညာမဲ့အကြောင်းလည်းပြောပါတယ်။2025ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဇန်နဝါရီလ4ရက်နေ့အထိအကောက်ခွန်ဦးစီးဌာနကအခွန်စည်းချက်မှုမှာသုံးမဲ့နိုင်ငံခြားငွေလဲနှုန်းတွေထဲမှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ3,589ကျပ်ခွဲအဖြစ်ဖော်ပြထားပါတယ်။ဒါဟာဘိုးဘန်ရဲ့ရည်ညွှန်းသတ်မှတ်ဈေးထက်ဒေါ်လာကို1,500ကျပ်လောက်ပိုများတာဖြစ်ပါတယ်။အကောက်ခွန်ပိုများလာမှာကြောင့်ပြည်ရင်းမှာခုန်စင်းနှုန်းထက်တန်မှာကိုစားသုံးသူတွေကစိုးရိမ်ကြပါတယ်။ပို့ကုန်သွင်းကုန်သမားတွေကတော့လုပ်ငန်းတွေပို့ပြီးတော့နှေးသွမ်းမယ်လို့ပြောကြပါတယ်။ကုန်စည်သယ်ယူပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်ကတော့
ပြည်ကြီးပို့တာတွေကတော့လည်းလုံးစင်တော်တော်လေးနဲ့ပါဝါပါတယ်။ဟိုနေနှစ်တကူရက်တရားဆိုရင်ကျွန်တော်တို့လုပ်နေတော့နားထားရတယ်။အခုလုံးစင်ကတော့ဒီတာချီလိတ် ဘက်ကတော့နည်းနည်းလေးအဆင်ပြေနေပါတယ်ခင်ဗျာ။တွားရည်လာရေးပေါ့နော်။အဆင်ဆေးတော့ရှိတယ်ဒါပေမဲ့နည်းနည်းလေးကောင်းနေတယ်ပေါ့။အဲမြောက်တီလမ်းကြောင်းကလည်းကောင်းတော့ကောင်းတယ်ဒါပေမဲ့တော့နည်းနည်းခက်ခက်ခက်ခဲလေးရောရှိတယ်။အဆင်ဆေးလေးများလို့ပေါ့
။ပိုးကုံသမားတွေအနေနဲ့ကတော့ပိုးကုံဝင်ငွေရဲ့35ရာခိုင်နှုန်းကိုဘိုးဘန်သတ်မှတ်ရည်ညွှန်းစေဖြစ်တဲ့ဒေါ်လာ2100ချက်နဲ့ရောင်းရမယ်ဆိုတဲ့သတ်မှတ်ချက်ကတော့မပြောင်းလဲသေးပါဘူး။နိုင်ငံတွင်းတိုက်ပွဲတွေကြောင့်အဓိကနှိမ့်ဆက်ခုံသွေးရေးအလုံးရပ်ဆိုင်းသွားတာကြောင့်အခုချိန်မှာပို့ကုန်သွင်းကုန်လုပ်ငန်းအများစုကိုပင်လယ်ရေချောင်းကိုအသုံးပြုရတဲ့အနေအထားဖြစ်သွားပါတယ်။ဒါကြောင့်အောက်ခွန်ကိစ္စကရှောင်လွှဲလို့မရနိုင်တဲ့အခြေအနေဖြစ်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းအတိုင်းအဝန်ကပြောကြားပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်ပြည်တွင်းလုပ်ငန်းရှင်တွေစားသုံးသူတွေကတော့နာမည်ဖော်ပြီးတော့မပြောလိုကြတဲ့အကြောင်း VOE ကပြောပါတယ်။အမည်မဖော်လိုတဲ့လုပ်ငန်းရှင်တဦးကအခုလိုပြောပါတယ်။
သူတို့ပေါင်စီကလည်းတရက်နဲ့တရက်တော့မတူဘူးပေါ့။သူတို့အပြင်မှာရောင်းဝယ်ဖြစ်တဲ့ဈေးလောက်လည်းမရှိဘူး။ဟိုသူတို့အစိုးရတမတဲ့2100လည်းမဟုတ်ဘူ
းပေါ့။ဒါအပြင်ကောက်ခွန်လုပ်ငန်းရှင်တွေကရှုပ်ထွေးတဲ့တစ်ချိန်ထဲမှာလုပ်ငန်းရှင်ကလည်းနှီးကွေးတာကြောင့်သွင်းကုန်သမားတွေအတွက်အခက်အခဲဖြစ်တယ်လို့လည်းလုပ်ငန်းရှင်တို့ကပြောပါတယ်။ရန်ကုန်စိတ်ကန်းကိုစိုက်ကက်လာတဲ့သွင်းကုန်တွေကိုအကောက်ခွန်လုပ်ငန်းအတွက်ဆောင်ဆိုင်ရချိန်မှာနိုင်ငံတော်တိုက်ပွဲတွေကြောင့်သယ်ယူပို့ဆောင်ရေးအခက်အခဲလမ်းခရီးတစ်လျှောက်ဆစ်ဆီးရေးဂိတ်တွေများလာတာကြောင့်ကြေးကြေးပြရတဲ့ကုန်ကျစရိတ်ကလည်းတိုးလာနေပါတယ်။ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်ဦးစော်လက်ကအခုလိုပြောပါတယ်
။ပစ္စည်းတွေကတော့ကျွန်တော်တို့ဒီစောင်းပေါက်တို့ရေခဲတစ်တာတို့ဆိုင်ကယ်တို့တွေတော့လုံးဝနှိပါပေါ့။သွားလို့မရသေးပါဘူးခင်ဗျ။တကယ်နဲ့စားတောက်ကုန်တွေအဖယ်တွေပါညာတော့နည်းနည်းပပသွားလို့ရတယ်ပေါ့။လမ်းကြောင်းများတော့အစစ်သေးတော့ခံရတယ်။တချို့ပစ္စည်းတွေဆိုရင်ဖောက်တာတို့အဲတချို့ပစ္စည်းတွေကတော့ပျောက်ပြဲသွားတာတို့တွေလည်းရှိတယ်ပေါ့။ဂိတ်တွေကလည်းများတယ်လေတကိမို့တကိတော့အဲ့လိုဖောက်ကြည့်ကြတော့ဒီစောင်းပေါက်တွေပါလေဆိုရင်ဖြန့်ကြည့်တော့ထဲအားကြီးပြည့်စည်သွားတာတို့ပါတော့အဲ့လိုတွေဖြစ်တော့ကျွန်တော်တို့လည်းအဲ့ဒီစီးတွေလည်းတော့ရပ်ထားတာလေ
ပိုးကုံသွင်းကုံသမားတွေအတွက်အဓိကအခက်အခဲကစစ်ကောင်စီရဲ့မူဝါဒတသမတ်ထဲမှာရှိပဲအချင်းချင်းပြောင်းလဲမှုဖြစ်တယ်လို့လည်းထောက်ပြကြပါတယ်လုပ်ငန်းကိုအစီအစဉ်တစ်ချက်တွက်ချက်လုပ်ကိုင်လို့မရတော့ဘဲမူဝါဒအပြောင်းလဲတွေအလိုက်ပြောင်းလဲလုပ်ကိုင်ချရတာကြောင့်မရေရာမတိချာမှုတွေတိုးလာနေပါတယ်။တစ်ချိန်တည်းမှာပဲအဖမ်းဆီးတွေကလည်းများလာပါတယ်။အရင်ကကုန်စည်သေးယူပို့ဆောင်ရေးလမ်းကြောင်းမှာဖမ်းဆီးလေရှိပေမဲ့အခုနောက်ပိုင်းမှာတော့ဂိုဒေါင်တွေမှာလိုက်လံဖမ်းဆီးတာဖြစ်တယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တို့ကပြောကြပါတယ်။နေဆက်ကုန်သွယ်ရေးအလုံးမဖြစ်တော့တာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေအတွက်အဓိကအခက်အခဲတစ်ခုကတပိုင်းတနိုင်ကုန်သွယ်ရေးမလုပ်နိုင်တော့တဲ့အချက်လို့လည်းပြောကြပါတယ်။ပင်လယ်ရေချောင်းကုံတွယ်ရေးအတွက်တင်းမောဒစင်းစာပြည့်အောင်ကုံတဲ့အများအပြားပူပေါင်းညှိနှိုင်းလုတ်ကင်နှိကြရတာပါမြန်မာနိုင်ငံတွင်းကနေဆိုက်ပျိုးရေးထွက်ကုန်နေအဓိကတင်းပို့နေပြီးပြည်ပကနေတင်းသွင်းကုန်စီအနေနဲ့တော့စစ်ကောက်စီထံကိုခွင့်ပြုချက်လျှောက်ထားကြရတာဖြစ်ပါတယ်စစ်ကောက်စီခွင့်ပြုချက်နဲ့တင်းသွင်းခွင့်ရလာခဲ့ရင်လဲနောက်ထပ်အဓိကစင်ခေါ်ချက်တစ်ခုကတတ်မှတ်ရည်ညွှန်းစေးကိစ္စဖြစ်တယ်လို့လည်းလုပ်ငန်းရှင်တို့ကပြောကြပါတယ်စစ်ကောင်စီရဲ့အရေးကြီးကုန်စီဖြစ်သတ်မှတ်ခံထားရတဲ့ကုန်စီတွေအနေနဲ့အချိန်မီ၍သတ်မှတ်ရည်ညွှန်းစင်းနဲ့အတင်းအဓမ္မရောင်းချဖို့ခိုင်းစေခံရနိုင်တဲ့ NDA ကလည်းရှိနေတာပါပြည်ပပေါက်စေးပြည်တွင်းမှာပေးရတဲ့အခွန်အခောက်လုပ်ငန်းလေပတ်ရမှာချုံးမွေစေဖို့အတွက်အနာပိုင်အစစ်စင်ထံပေးရတဲ့ကုန်ကျစရိတ်ကလည်းရှိပြန်တယ်လို့သွင်းကုန်သမားတွေကပြောကြပါတယ်ဒါပေမဲ့အဆက်အသွယ်ကောင်းတာကြောင့်သွင်းကုန်ပါမစ်ရသူတွေအတွက်တော့ပါမစ်ကိုပြန်ရောင်းတာကနေအကျိုးအမြတ်ရနိုင်တယ်လို့လည်းပြည်တွင်းလုပ်ငန်းရှင်အတိုင်းအဝန်ကပြောကြပါတယ်ရှင
်မတ်တင်ဂီတိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်ပြည်ပနိုင်ငံတွေမှာပညာထွက်တင်နိုင်ဖို့ကြိုးစားတဲ့မြန်မာလူငယ်တွေများနေချင်းအိန္ဒိချင်းထိုင်းနိုင်ငံမှာတင်ယူဖို့တင့်တော်တဲ့ဘာသာရဲတစ်ခုကခီးသွွားလုပ်ငန်းနဲ့ဆိုင်တဲ့ဘာသာရဲဖြစ်တယ်လို့ NIDA အမျိုးသားတက္ကသိုလ်မှာခီးသွွားဘာသာရဲဘွဲ့လွန်တက်နေတဲ့ကိုအန်အောင်အန်အောအောင်ကပြောပါတယ်။ဘာကြောင့်လဲဆိုတာမဆုမျက်မှောင်ကမေးမြန်းပြီးလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။အာဆီယံနိုင်ငံတွေထဲမှာထိုင်းနိုင်ငံဟာဒီခီးသွွားလုပ်ငန်းအတိုးတက်ဆုံးနိုင်ငံတစ်ခုဖြစ်တယ်ဆိုတာကိုညင်းလို့မရပါဘူး။ဒီလိုနိုင်ငံမျိုးမှာဒီခီးသွွားလုပ်ငန်းဘာသာရပ်ကိုလေ့လာသင်ကြားရတဲ့အတွက်အများကြီးအကျိုးရှိတယ်လို့ထိုင်းမျိုးသားတက္ကသိုလ်တစ်ခုဖြစ်တဲ့နီဒါမှာခီးသွွားနဲ့ဒီအဲဝတ်ပြုမှုဆိုင်ရာစီမံခန့်ခွဲရေးဘာသာရပ်ဘွဲ့လွန်တက်နေတဲ့ကိုအန်အောအောင်ကပြောပါတယ်။ ခီးသွားလုပ်ငန်းရှေ့ပြေးတဲ့ထိုင်းနိုင်ငံမှာစာတွေ့ရောလက်တွေ့ပါတင်ကြားရတဲ့အတွေ့အကြုံတွေနဲ့ပတ်သက်လို့ကိုအံ့ဩအောင်နဲ့မေးမြန်းထားပါရရှင်
နေရာဒေသတစ်ခုပေါ့နော်အနေရာဒေသတစ်ခုကိုဘယ်လိုမျိုးဒီထိုတူရစ်အထရက်ရှင်ဖြစ်အောင်ဘယ်လိုလုပ်မလဲပေါ့နော်ခီးသွားတွေကိုဘယ်လိုဆွဲဆောင်မလဲဆိုတဲ့ဥစ္စာပေါ့နော်အဲ့ဒီဟာတွေကိုကျွန်တော်တို့ကဒီတခြားနေရာဒေသတခြားဒီနာမည်ကြီးပြီးသားနေရာဒေသတွေနဲ့ဒီနှိုင်းယှဉ်ပြီးတော့ဒီနေရာဒေသရဲ့သူ့ရဲ့ဒီတူရစ်တွေကိုဧည့်သည်တွေကိုဆွဲဆောင်နိုင်တဲ့အချက်ကဘာတွေဖြစ်မလဲဘယ်လိုမျိုးဒီထပ်ပြီးတော့ဆွဲဆောင်လို့ရမလဲအဲ့ဒီဥစ္စာတွေကိုကျွန်တော်တို့လေ့လာတာပေါ့နော်ပထမတနည်းကတော့ကျွန်တော်တို့ဒီတမယူကြဒီစာသင်တဲ့ပုံစံဖြစ်တဲ့ဆရာမနဲ့ကျောင်းသားကျောင်းသူနဲ့စာသင်တဲ့ဒီ classroom မှာရှိရပေါ့နော်ဆိုတော့နောက်တစ်မျိုးကကျွန်တော်တို့ကကျတော့ကျွန်တော်တို့တကယ်လုပ်ငန်းနဲ့ပတ်မှာအလုပ်လုပ်နေတဲ့ဒီ manager တွေdirector တွေအဲ့လိုမျိုးတွေကိုလည်းတို့က guest speaker အနေနဲ့ခေါ်ပြီးတော့အတွေ့အကြုံတွေကိုတို့က share ပေးတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတွေလည်းကျွန်တော်တို့သင်ရတာရှိတယ်နောက်တစ်မျိုးကကျွန်တော်တို့ဒီ project တွေလောက်ရတာပေါ့နော်နေရာတနေရာကိုသွားဒါမှမဟုတ် tourist attraction တစ်ခုတနေရာပေါ့နော်အဲ့တနေရာကိုသွားပြီးတော့အဲ့ဒီမှာရတဲ့အချက်လက်တွေကိုကောက်အဲ့ဒီဟာဒီလုပ်ငန်းရှင်တွေပဲဖြစ်ဖြစ်အဲ့ဒီမှာလာလေနေတဲ့သူတွေပဲဖြစ်ဖြစ်သူတို့ဇီယာအတင်းအချက်လက်တွေကိုကောက်ပြီးတော့ကျွန်တော်တို့ဒီအတန်းထဲမှာပြန်ပြီးတော့ group project လုပ်အဲ့ဒါမျိုးလည်းရှိပေါ့နော်ဆိုတော့အဲ့ဒီမှာမှကျွန်တော်တို့သွားတဲ့နေရာခီးရာတော့အစုံပဲကျွန်တော်တို့ဒီ amusement park တွေလည်းရှိသလို community tourism အဲ့ဒီနေရာလည်းရှိရဲနောက်ပြီးတော့ rural tourism အဲ့လိုမျိုးနေရာလည်းရှိရဲအလုပ်ကျိလက်တွေကိုသွားပြီးတော့မှလေ့လာရတယ်။ကျိလက်တွေသွားပြီးဟုတ်ကဲ့ဗျ။ကျိလက်တွေမှာကျိလက်တွေသွားပြီးတော့လေ့လာတဲ့အဒီခီးစဉ်တွေလည်းရှိတယ်အစုံပါပဲဗျ။ဟုတ်။
ဆိုတော့ပြောမယ်ဆိုရင်ဒီထိုင်းနိုင်ငံကဒီခီးသွားလုပ်ငန်းတော်တော်လေးဟိုတိုးတက်တဲ့နိုင်ငံတစ်ခုဖြစ်တယ်ပေါ့လေ။အထူးသဖြင့်အာရှမှာဆိုရင်ရှေ့ရောက်တဲ့နိုင်ငံလို့တော့ပြောနိုင်ပါတယ်။ဆိုတော့အဲ့လိုနိုင်ငံမျိုးမှာဒီလိုမျိုးခီးသွားလုပ်ငန်းနောက်တစ်ခါဒီဟိုအဲဝေးပြုခုဆိုင်ရာပေါ့နော်လုပ်ငန်းတွေနဲ့ပတ်သက်လို့ဒီစီမံခန့်ခွဲတဲ့ဘာသာရပ်ကိုတက်ရတဲ့အတွက်ကြောင့်မို့လို့ဘလောက်ထိဟိုအကျိုးများတယ်လို့ပြောနိုင်တယ်ရှင
့်။အရင်အကျိုးများတယ်လို့ပြောရမယ်ပေါ့နော်။ဆိုတော့ဒီအခုကကျွန်တော်ကမြန်မာပြည်ကနေလာတက်တဲ့ကျောင်းသားတယောက်ဖြစ်တဲ့အလျောက်ဒီထိုင်းနိုင်ငံကြတော့လေကျွန်တော်နဲ့အရင်မဝေးတဲ့နေရာမှာရှိရဲ။နောက်တစ်ချက်ကလည်းအမှပြောသလိုမျိုးဒီထိုင်းနိုင်ငံကဒီအာဆီယံဒေတာလူနိုင်ငံတွေထဲမှာဒီအဲဝေးပြမှုနဲ့ဒီခီးသွားဆိုင်အဝန်လုပ်ငန်းဆိုင်ရာဝန်ဆောင်မှုအဲ့ဒီအပိုင်းမှာကြတော့သူကရှေ့ပြေးနေတာဆိုတော့ကျွန်တော်ဒီမှာလာပြီးတော့တက်ချင်းအပြင်သူတို့တွေရဲ့နိုင်ငံသားအဲ့တဲ့ပေါ့နော်အဲ့လိုမျိုးတွေကိုဘယ်လိုမျိုးသူတို့ဆွဲဆောင်နေအဲ့အရာတွေကိုကျွန်တော်အနီးကပ်လေ့လာခွင့်ရတာပေါ့နော်ဆိုတော့ကျွန်တော်တို့မှာရှိတဲ့ကျွန်တော်မြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဘယ်လိုမျိုးလုပ်လို့ရလဲဆိုတော့အဲ့လိုမျိုးတွေနဲ့ချိန်ထိုးပြီးတော့ဟိုပြန်ပြီးတော့စမ်းစစ်လေ့လာစမ်းစစ်လို့ရတာပေါ့နော်ဟုတ်ကဲ့
ဆိုတော့ဟိုဆော့ဆော့ပြောသလိုပေါ့နော်ဟိုမြန်မာပြည်နဲ့ထိုင်းနိုင်ငံဆိုတာကအိမ်နီးချင်းဖြစ်တယ်တူတာရေအများရှိတယ်ပေါ့လေဆိုတော့အခုလိုမျိုးဒီခီးသွားလုပ်ငန်းဒီအဲဝေးပြမှုဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်လို့တင်တဲ့အခါမှာဟိုဗမာနိုင်ငံမှာလည်းပြန်ပြီးတော့အသုံးချလို့ရတယ်အများကြီးသင့်တော်မယ်လို့မြင်မိတဲ့အကြောင်းအရာတွေရောရှိလားရှင
့်ရအများကြီးပဲရှိတယ်လို့ကျွန်တော်ပြောရမယ်ပေါ့နော်ကျွန်တော်တို့ကဟိုအင်ဂျင်နာချင်းနိုင်ငံတွေလည်းဖြစ်တယ်နောက်ပြီးတော့ရင်ချင်းမှုတွေဘာတွေရလဲကျွန်တော်တို့ကဒီစင်တူတယ်ပေါ့နော်တချို့ဟာမှာဆိုတော့ဟိုအဓိကအပြင်ကျွန်တော်ဒီထိုင်းနိုင်ငံမှာမွေထိုင်းပေါ့နော်ဒီကျွန်တော်စီမှာလည်းရူရလက်ဝဲဆိုတာမျိုးရှိရယ်နောက်ပြီးတော့ဒီဒီဂျန်ပေါ့နော်သူတို့စီမှာလည်းဆုံခွန်လိုမျိုးရှိရယ်ဆိုတော့အဲ့ဒါကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုဆွဲဆောင်လို့ရပေါ့ဒါပေမဲ့သူတို့လိုမျိုးဒီဟိုတသက်ဝင်မတဲ့အဲ့လိုတော့မဟုတ်ဘူးပေါ့နော်ကျွန်တော်မှကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ရဲ့ဒီအန်တာချက်ကဘယ်လိုရှိမလဲကျွန်တော်ပြန်ပြီးတော့လေ့လာဆန်းစစ်ရမယ်ဆိုတော့သူတို့နဲ့မတူတဲ့နည်းလမ်းနေနဲ့ဘယ်လိုမျိုးအဲ့ဒါကိုဆွဲဆောင်မလဲဆိုတော့ကျွန်တော်တို့တစ်ချက်ပြန်ပြီးတော့တည်ချာချာလေးဒါလုပ်အောင်ပါပေါ့နော်။ဒါပေမဲ့ခုနပြောသလိုမျိုးလုပ်လို့ရဥစားအများရှိရနောက်တစ်ခုအနေနဲ့ကကျွန်တော်တို့ဒီ community tourism ခေါ်မှာပေါ့နော်။ရက်ရွာတစ်ခုပေါ့နော်။အဲ့ရွာတစ်ခုမှာကျွန်တော်တို့ထွက်ရှိတဲ့မှာထုတ်ကုန်ပဲဖြစ်ဖြစ်ဒေသထွက်ကုန်ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီဝန်ဆောင်မှုပေါ့နော်။ဒါမှမဟုတ်လည်းအမှပဲရနိုင်တဲ့ဒီ activity တမျိုးမျိုးပေါ့ဆိုတော့အဲ့လိုမျိုးဟာလေကျွန်တော်တို့စီမှာအများကြီးရှိရပေါ့နော်အညာဒေတာကြီးကျွန်တော်တို့စီမှာရှိရယ်ပကံလိုမျိုးဒီ UNESCO ဝင်တဲ့ဒေတာကြီးလည်းရှိရယ်ဆိုတော့အဲ့ဒီဥစားတွေကိုကျွန်တော်ဒီမှာစာတင်နေတဲ့အဲ့လိုမျိုးတွေ့လာတာပေါ့နော်ငါတို့ဆိုရင်တော့ဒါလေးတော့ဘယ်လိုလုပ်လို့ရနိုင်လဲအဲ့လိုမျိုးပေါ့နော်ဟုတ
်ဆိုတော့နောက်တစ်ခုကကိုအန်ဩအောင်ဟာဒီသမိုင်းဘာသာနဲ့ဘွဲရထားပြီးတော့မှဒီခီးသွားဟိုလုပ်ငန်းကိုစိတ်ဝင်စားပြီးတော့အခုဒါခီးသွားဘာသာရက်ကိုဘွဲလွန်တက်နေတာပေါ့လေဆိုတော့ဟိုခီးသွားဘာသာခီးသွားလုပ်ငန်းအတွက်ကသမိုင်းဟာတိတ်ကိုအထောက်အကူဖြူပါတယ်ဒါပေမဲ့လည်းဟိုတခြားဘာသာဒီနောက်ခံရှိထားသူတွေအနေနဲ့အခုလိုမျိုးဒီtourism and hospitality management ဘာသာရက်ကိုတက်ချင်နေဆိုရင်ကိုအဆင်ပြေနိုင်မယ်လို့ထင်ပါရှင့
်ပြေနိုင်မယ်လို့ထင်ပါတယ်ဘာလို့ဆိုတော့ကျွန်တော်လည်းဒီမတူညီတဲ့ background ကနေလာတာဆိုတော့လေအဆင်ပြေမယ်လို့ထင်ပါတယ်ဝါသနာပါဖို့နဲ့ဒီစိတ်ပါဝင်စားမှုအဲ့ဒါတော့လိုတာပေါ့နော်ဒါပေမဲ့ကျွန်တော်စိတ်ထင်ရတော့ဒီ background ကနေပဲလာဒီတကယ်အကေဒီ tourism နဲ့ hospitality management ကိုတကယ်တမ်းစိတ်ပါဝင်စားရဆိုလို့ရှိလို့ရှိရင်တော့ တက်လို့အဆင်ပြေမှာပါလို့ကဲ့
အဓိကကိုအောင်တက်နေတာကထိုင်းနိုင်ငံရဲ့ထိတန်းတက္ကသိုလ်ဖြစ်တဲ့နောက်တစ်ခါဒါထိုင်းအစိုးရရဲ့တက္ကသိုလ်တစ်ခုဖြစ်တဲ့ဒီနေတာမှာတက်နေတာပေါ့လေဆိုတော့အဲ့ဒီမှာတက်နိုင်အောင်လို့ဘယ်လိုလျှောက်ခဲ့ရလဲဆိုတော့ဒီအတွေ့အကြုံတွေကိုလည်းပြောပြပါရှင့
်ကျွန်တော်အိမ်မိသားစုကလည်းဒီသူတို့ရဲ့ပတ်စံနဲ့တက်လို့ကလည်းအဆင်မပြေဘူးပေါ့နော်ဆိုတော့ကျွန်တော်ပထမဦးဆုံးအနေနဲ့စဉ်းစားတာကတော့ဒီ scholarship ပေါ့နော်ပညာသင်ဆုဘယ်လိုမျိုးရမလဲပေါ့နော်ဆိုတော့ဟိုကျွန်တော်တို့အခုခေတ်မှာလည်းရှိတယ်ပေါ့နော်ပညာသင်ဆုတွေအများကြီးပဲရှိတယ်ဒါပေမဲ့ဟိုပညာသင်ဆုကကျွန်တော်တို့ဒီပြန်ပအဖွဲ့စည်းဒီကနေပေးတာရှိတယ်လို့အဲ့ဒီကျောင်းနေရာနေပေးတဲ့ပညာသင်ဆုတွေရာလည်းရှိတာဘူးเนาะဆိုတော့အခုခေတ်မှာကျတော့ပြန်ပအဖွဲ့စည်းနေရာနေပေးတဲ့ဒီအပညာသင်ဆုတွေရှိရဲဒါပေမဲ့အခုနောက်ပိုင်းခေတ်ကာလမြန်မာပြည်ရဲ့ခေတ်ကာလအရာကကျတော့ဒီရှောက်တဲ့သူတွေကအရန်များအရေးတော့ကအရန်များပဲပေါ့เนาะဆိုတော့တကြောင်မလို့အဲ့ဒီနေရာတွေကနေပြီးတော့အကယ်၍မရဟိုရဖို့အခွင့်အရေးနည်းရယ်ဆိုရင်တော့မှကျွန်တော်အခုရှောက်တယ်လို့မျိုးဒီအကျောင်းနေရာနေပေးတဲ့ဒီ scholarship ပေါ့เนาะအဲဥစားရေကိုအဲရှောက်ကြည့်စေခြင်းနဲ့ပေါ့เนาะဆိုတော့အဲ့အားကြီးကလည်းကျွန်တော်တို့ပြင်မပေးအဖွဲ့အစည်းလိုမျိုးပဲရှောက်တဲ့ပုံစံတွေကလည်းတိတ်မတူဟိုဟိုကွဲပြားတာအရင်မရှိဘူးဗျာရှောက်တဲ့အချက်လက်တွေကလည်းဟိုစင်တူယူမှာဖြစ်တယ်ပေါ့เนาะဆိုတော့ကြောင့်မလို့ပြင်မဖွဲ့အစည်းတွေကနေပေးတဲ့ပညာသင်ဆုတွေပဲမကပဲနဲ့ပေါ့เนาะဒီအကျောင်းနေရာနေပေးတဲ့ကျွန်တော်ချွန်လောင်ကွန်းလို့ရှိတယ်မဟီတော်ဦးလည်းရှိတယ်ဟိုကျွန်တော်တို့တက္ကသိုလ်နေတာလည်းရှိရပေါ့เนาะဆိုတော့အဲ့အကျောင်းနေရာပေးတဲ့ပညာသင်ဆုကိုလည်းတစ်ချက်ရှောက်ကြည့်စေချင်ပါတယ်လို့ဟုတ
်ဗန်ကောက်မြို့တော်ကထိုင်းထိတ်တန်းတက္ကသိုလ်တစ်ခုဖြစ်တဲ့နေတာမှာခရီးသွားနဲ့ဒီအဲဝတ်ပြမှုဆိုင်ရာစီမံခန့်ခွဲမှုဘာသာရပ်ကိုဘွဲ့လွန်တက်နေတဲ့ကိုအန်အောအာမရှင်မြန်မာအင်ဒီဂျင်းနိုင်ငံတစ်ခုမှာခရီးသွားဘာသာရပ်ကိုတင်ကြားရတဲ့အတွက်မြန်မာနိုင်ငံအတွက်အသုံးဝင်နိုင်တဲ့အကြောင်းအရာတွေကိုပို့ပြီးတော့မှလေ့လာခွင့်ရတယ်လို့သူကပြောပါတယ်ရှင်။ကျွန်မစုမြတ်မ
မှာမစုမြတ်မစီစဉ်တင်ဆက်တဲ့အပတ်စဉ်လူမှုရှုခင်းအစီအစဉ်ကိုနိုင်စင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့တက်တန်းအောင်တင်းတော်အစီအစဉ်ကိုတင်ပြပေးပါဦးမယ်။ဟောလိဝုဒ်ထိပ်တန်းအမှုပညာရှင်2ဦးအိမ်ထောင်ကွာရှင်းဖို့ရှင်းနှစ်ကြာညှိနှိုင်းမရဖြစ်နေပြီးမှအခုတော့ကွာရှင်းနိုင်လိုက်ကြပါပြီ။ဒီလိုနိုင်ငံတကာမှထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကရဲ့သတင်းတိုးတိုးထွားထွားတွေကိုဒီတစ်ပတ်သက်တမ်းအောင်သတင်းလွှာအစီအစဉ်မှာမအေးတန်နာကျော်ကစူးစစ်တင်ဆက်ထားပါတယ်ခင်ဗျာ
။မင်းသမီးအန်ဂျယ်လီနာဂျိုလီနဲ့မင်းသားဘရက်ပစ်တို့ကွာရှင်းသဘောတူညီမှုရသွားကြပြီလို့ဂျိုလီရဲ့ရှင်းနေကဒီဇင်ဘာလ31ရက်နေ့မှာရိုက်တာသတင်းဌာနကိုပြောပါတယ်။ဒါဟာဟောလိဝုဒ်မှာလူစိတ်ဝင်အစားဆုံးနှစ်ဖက်အခါသီးဆုံးကွာရှင်းပြည့်စုံမှုတစ်ခုအဆုံးသတ်သွားတာပဲဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်2005ခုနှစ်ကလေးကချစ်သူတွေဖြစ်ခဲ့ပြီးတော့ပေါင်းတင်လက်ထက်ချင်းနှစ်နှစ်ကြာခဲ့တဲ့ Brad Pitt နဲ့ကွာရှင်းဖို့ဂျိုလီကတရားရုံးတင်ခဲ့တာပါ။ဟောလိဝုဒ်မှာနာမည်အကျော်ဆုံးတရုတ်ဆောင်နှစ်ယောက်ရဲ့ဆက်ဆံရေးကိုလူလူစိတ်ဝင်စားတဲ့သတင်းဖြစ်လို့သတင်းမီဒီယာတွေကလည်းသူတို့ရဲ့အိမ်တော်ရေးသတင်းကိုမျက်တွေအကြကြီးစောင့်ကြည့်ဖော်ပြခဲ့တာဖြစ်ပါတယ်။ဒါကရှင်းနှစ်ကြာကလေးကဖြစ်ခဲ့တဲ့ကိစ္စရဲ့တစိ့တစ်ပိုင်းမှာအမှန်တိုင်းပြောရရင်အန်ဂျယ်လီနာကအရန်ကိုပြန်မှန်းနေပါပြီ။ဒါပေမဲ့ဒီတစ်ပိုင်းကတော့ပြီးသွားပြီလို့သက်သာပါရင်ဂျိုလီရဲ့ရှင်းနေဂျိမ်းဆိုင်မွန်ကထုတ်ပြန်ချက်မှာပြောထားပါရဲ့။ကွာရှင်းသဘောတူညီမှုကိုအပြီးသတ်ပြီးတော့လက်မှတ်ထိုးပြီးတော့တရားရုံးကိုတင်ပြီးပြီလို့လည်းသူကပြောပါရဲ့။သဘောတူညီမှုရဲ့အသေးစိတ်ကတော့ချက်ချင်းထွက်မလာသေးပါဘူး။ရိုက်တာကဘရက်ဖစ်ကိုဆက်သွယ်မေးမြန်းတဲ့အခါမှာရုံးချိန်ပြင်ပါမလို့ချက်ချင်းတုံ့ပြန်မှုမရခဲ့တာပါ။ဩစကာဆုရှင်အန်ဂျယ်လီနာဂျိုလီကကွာရှင်းခွင့်လျှောက်ထားတော့သူတို့နှစ်ဦးကြားမှာပင်ပြညှိလို့မရတဲ့ကွဲလွဲမှုတွေကြောင့်လို့ပြောထားပါတယ်။နောက်ပိုင်းမှာတော့သူကအသက်၈နှစ်ကနေပြီး15နှစ်အရွယ်အသီးသီးရှိတဲ့သားသမီး6ယောက်ကိုအပြည့်အဝအုပ်ထုံးခွင့်တောင်းဆိုခဲ့ပြီးတော့ဘရက်ဖစ်ကိုတော့တွေးဆောင်ခွင့်ပဲပေးဖို့ဖြစ်ပါတယ်။အိမ်မှာလည်းနှစ်ဖက်ကြားမှာခါသေးတဲ့အချိန်လေးရောက်ပြီးတော့ကလေးတွေရဲ့အုပ်ထိန်ခွင့်ရဖို့အတွက်နှစ်ဖက်အကြီးအကျယ်ညှဉ်းခုံကြိုးပမ်းခဲ့တာပါ။ဘရက်ဖစ်ကိုကလေးညှဉ်းပန်းမှုနဲ့စုံစမ်းစစ်ဆေးခဲ့ပေမဲ့အပြစ်မရှိဘူးဆိုတာတွေ့ရှိခဲ့ရပါတယ်။နောက်ဖက်လုံးကသူတို့ပြောချင်တာမျိုးအတန်ထွက်အောင်လို့မီဒီယာတွေကိုတုံးချရဲလို့အပြန်လန်ဆွဆွဲခဲ့ပါလိမ့်။အစကတော့သူတို့နှစ်ယောက်ကလေးတွေကိုအငြင်းမြအုပ်ထိန်ခွင့်ရဖို့ပုဂ္ဂလိကတရားသူကြီးတစ်ယောက်နဲ့သဘောတူညီမှုရခဲ့တာပါ။ဂျိုလီကလူရှိမှရောနောက်ွယ်မှာပါဘရက်ဖစ်ကြောင့်မကောင်းပြောလို့မရှိပါဘူး။တိတ်ဆိုးတဲ့အချိန်တွေကြော်လွန်ပြီးတဲ့နောက်အချိန်တွေပို့ပြီးတော့တက်တာလာအောင်စူးစမ်းနေပါရဲ့လို့မင်းသမီးနဲ့နေဆက်တဲ့အတိုင်းဝိုင်းတယောက်ပြောထားတာကိုရှင်းနေရထုတ်ပြန်ချက်မှာထည့်သွင်းဖော်ပြပါရည်။ကလေးတွေကတော့ဒီနှစ်အတွင်းမှာသူ့မိကိုဝိုင်းပြောတာကသူ့ဘက်ကရှင်းပြဖို့ကိုယ့်ဘာကိုယ်လည်းကာကွယ်ဖို့တိုက်တွန်းခဲ့ကြတယ်လို့လည်းပြောပါရည်။2009ခုနှစ်မှာ Girl Interrupted ရုပ်ရှင်နဲ့ဇက်ပူမင်းသမီးတရုတ်ဆောင်စုရခဲ့တဲ့ဂျိုလီကအရင်ကရုပ်ရှင်မင်းသား Johnny Lee Miller နောက်ပြီးတော့ Billy Bob Thornton တို့နဲ့လက်ထပ်ခဲ့ပါတယ်။ Prepic ကတော့2003ခုနှစ်မှာမင်းသမီး Jennifer Aniston နဲ့လက်ထပ်ထားတာဖြစ်ပြီးတော့အဲဒီတော့တွင်မှာပဲသူနဲ့ Julie တို့ Mr. and Mrs. Smith ရုပ်ရှင်မှာအတူတူသရုပ်ဆောင်ခဲ့တာပါ။အဲဒီရုပ်ရှင်ကတယောက်နဲ့တယောက်သက်ဖို့တာဝန်ပေးခံရတဲ့ issue တွေအကြောင်းဖြစ်ပါတယ်။အဲ့ဒီရုပ်ရှင်ကမှာပဲသူတို့နှစ်ယောက်ကြိုင်းနေကြပြီလို့သတင်းတွေထွက်ခဲ့ပြီးမယ်လေ။ Julie ကတော့ Brad Pitt နဲ့ Aniston တို့မကွဲခင်ထိသူတို့နှစ်ယောက်ကတငယ်ချင်းတွေဖြစ်ပဲရှိသေးတယ်လို့ Vogue Magazine ကိုပြောခဲ့ပါတယ်။ကမ္ဘာကျော် Korea K-pop အဖွဲ့ Blackpink ကအဆိုတော် Jisoo ဇန်နဝါရီလ3ရက်နေ့ကပဲအသက်30ပြည့်မွေးနေ့ကျင်းပသွားပါတယ်။နာမည်ရင်း Kim Jisoo ဖြစ်တဲ့ Jisoo ဟာတောင်ကိုရီးယားနိုင်ငံ Jeonggi Kyai ကွမ်ပိုမြို့မှာမွေးဖွားခဲ့တာဖြစ်ပါတယ်။သူကတောင်ကိုရီးယားတေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ YG Entertainment မှာ2012ခုနှစ်ကသင်တန်းသူဖြစ်နေစတင်ဝင်ရောက်ခဲ့ပြီးတော့2016 August လမှာတော့ Blackpink အဖွဲ့နဲ့အတူအဆိုတော်ဖြစ်လာတာပါ Blackpink အဖွဲ့ကလက်ရှိကမ္ဘာပေါ်မှာအအောင်မြင်ဆုံးအမျိုးသမီးတေးဂီတာအဖွဲ့တစ်ဖွဲ့ဖြစ်ပါတယ်လေးယောက်တွဲအဖွဲ့က How You Like That Pink Venom နဲ့ Doo 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 တို့လိုမျိုးသချင်းတွေနဲ့အထူးကြောကြားပါတယ်Coachella ဂီတာပွဲတော်နဲ့ British Summer Time Festival တို့မှာပါဝင်ပြီးဖြောပြခွင့်ရတဲ့ပထမဆုံး K-pop အဖွဲ့ဖြစ်ပြီးတော့ MTV ဂီတာဗီဒီယိုဆူရရှိခဲ့တဲ့ပထမဆုံးကိုရီးယားအမျိုးသမီးတေးဂီတာအဖွဲ့လည်းဖြစ်ပါတယ်။ Jisoo ကကိုရီးယားရုပ်သံဇာတ်လမ်းတွေ Snowdrop မှာလည်းသရုပ်ဆောင်ခဲ့ပြီ။လက်ရှိမှာတော့ Newtopia လို့ခေါ်တဲ့ Zombie တေးကားရုပ်သံဇာတ်လမ်းတွေမှာပါဝင်ပြီးသရုပ်ဆောင်မယ်လို့လည်းသတင်းထွက်နေပါတယ်။ Flower ဆိုတဲ့တကူတော်တချင်းနဲ့လည်းအောင်မြင်တဲ့ Jisoo ကDior, Tommy Hilfiger နဲ့ Cartier Fashion တစ်စိတ်တွေရဲ့ကမ္ဘာလုံးဆိုင်ရာတန်တမန်တယောက်လည်းဖြစ်ပါလိမ့်ရှင
်။မိုင်တန်ရဲ့ကျော်စီစဉ်တင်ဆက်တဲ့တက်တန်အောင်တည်င်းလောအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA American Thang ကနေပြီးတော့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်တို့ VOA ကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ VOA ရဲ့ email လိပ်စာဖြစ်တဲ့ barmis@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်ခင်ဗျာအခုကတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ခင်ဗျာ
နိုဝင်ဘာလမှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကပြိုင်ဘက်ဒုသမ္မတကမလာဟဲရစ်ကိုအနိုင်ရခဲ့တယ်ဆိုတာကိုအမေရိကန်လွှတ်တော်ကဒီကနေ့ဇန်နဝါရီလ6ရက်နေ့မှာအတည်ပြုပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကပြည်နယ်50စလုံးမှာကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်အရေးအတွက်အတည်ပြုတဲ့အစီအစဉ်ကိုဒုသမရကပဲကမကထပြုလှုပ်ဆောင်ပေးရမှာဖြစ်တဲ့အတွက်ကမလာဟဲရစ်ဟာသူ့မှရှုံးနိမ့်မှုကိုကိုယ်တိုင်ကြီးကြပ်ပေးရသူဖြစ်လာခဲ့ပါတယ်။မြန်မာနိုင်ငံဟာပါကစ္စတန်နိုင်ငံပြည်ရင်ကဘာပေါ်မှာအင်တာနက်ပိတ်ပင်မှုကြောင့်စီးပွားရေးအရဆုံးရှုံးမှုပမာဏဒုတိယအများဆုံးနိုင်ငံဖြစ်ပြီး2024ခုနှစ်အတွင်းအမေရိကန်ဒေါ်လာ 1.58 ဘီလီယံဆုံးရှုံးခဲ့တဲ့အကြောင်းကဘာတဝိုင်းအင်တာနက်ပိတ်ပင်မှုနဲ့စီးပွားရေးထိခိုက်မှုလေ့လာဆန်းစစ်တဲ့ UK အခြေစိုက် Top 10 VPN အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်ပါတယ်ကဘာတဝိုင်းမှာ2024ခုနှစ်အတွင်းအစိုးရရဲ့ရွေချက်ရှိရှိအင်တာနက်ပိတ်ပင်မှုတွေအရင်ကတည်းကပိုများလာခဲ့ပြီးနိုင်ငံပေါင်း28နိုင်ငံမှာနိုင်ငံပေါင်း 98,000 ကျော်ပိတ်ပင်ခံရတယ်လို့ဇန်နဝါရီလ2ရက်နေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်အင်တာနက်နဲ့လူမှုကွန်ရက်တွေပြပင်ခံရတဲ့အတွက်ကမ္ဘာတဝန်းစီးပွားရေးအရဆုံးရှုံးမှုပမာဏဒေါ်လာ 9.69 ဘီလီယံရှိမယ်လို့အစိုးရခန်းစားကခန့်မှန်းပါတယ်ခင်ဗျာ။အင်ဒိုနီးရှားနိုင်ငံအချေးပြည်နယ်ကိုရေကြောင်းကနေရိုဟင်ဂျာ260လောက်ဒီသတင်းပတ်ကုန်ပိုင်းမှာရောက်လာကြောင်းဒေသခံအာဏာပိုင်တွေကဒီကနေ့ပဲအတည်ပြုပြောဆိုပါတယ်။ခမန်းကျေရိုဟင်ဂျာ264ယောက်လိုက်ပါလာတဲ့ဆက်လက်နှစီဇန်နဝါရီလ5ရက်ဒေသစံတော်ချိန်ည7နာရီလောက်မှာရောက်လာတဲ့သတင်းလက်ခံရရှိပြီးလက်တလုံးမှာရောက်လာသူအရေအတွက်အတိအကျမသိရသေးသိရအောင်စုံစမ်းစစ်ဆေးနေတယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောပါတယ်ရုရှားယူကရိန်းစစ်ပွဲမှာမြောက်ကိုရီးယားနဲ့တရုတ်ကအဓိကတွန်းအားပေးတဲ့နေရာကနေပါဝင်နေပြီးစစ်ပွဲဆုံးသတ်ရေးဆွေးနွေးညီနက်မှုတွေမှာလုံခြုံရေးအာမခံချက်တွေရှိဖို့လိုတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင
်ဗျ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာပါခင်ဗျာ။တနင်္လာနေ့အတွက်အစီအစဉ်တင်ဆက်မှုတွေမကြခင်ပြီးဆုံးတော့မှာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်လေးဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အင်ဒရူးဝီလီယံနဲ့ရောဘတ်ဘေ့စ်တို့ပဲဖြစ်ပါတယ်။ကျွန်တော်ကတော့စံကြောပါ VOA ကိုကြည့်ရှုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာသောတာရှင်တွေနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လိုရင်းစံနာတွေအမြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ
This program has